Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝင်တဲ့ညညဖြစ်ပါသည်ခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2024ခုနှစ်နိုဝင်ဘာ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုက်တော့ပြီးတော့19:25:30မိနစ်လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရင်လိုက်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့တရုတ်နိုင်ငံကြားပြည်ဆိုင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုဖို့အရေးကြီးတဲ့အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေပြောလိုက်ပါတယ်။ယူကောက်ကန်သမ္မတဒေါ်နယ်ထရန့်ကအစိုးရအသစ်မှာစွမ်းအင်ကြီးဌာနကိုဦးဆောင်မှုရင်းနယ်လုပ်ငန်းဝန်ဆောင်မှုကုမ္ပဏီပိုင်ရှင်တယောက်ကိုယူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုတော့ကိုရန်နယ်နဲ့တူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့မြန်မာအရေးပေါ်မှာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖတ်နေတာနဲ့ပတ်သက်ပြီးတော့နိုင်ငံကကဒီအတိုက်ခံအင်အားစုတွေဘာတွေပြင်ဆင်နေတယ်လဲဆိုတဲ့သတင်းပေးပို့ချက်တို့ပါဝင်အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုတော့
အဓိကကျောင်းကတော့ဟိုပါပေါ့ဗာလဲဆိုတော့ကိုကသူတို့လုပ်လာတဲ့အခြေအနေတခုကိုလက်မခံနိုင်တယ်ပေါ့ဘာဖြစ်လို့လဲဆိုတ
ော့ CDM ဝန်တန်းကိုသူရင်းလွင်ပြောသွားတာဖြစ်ပါတယ်တွေ့ဆုံမိ мян ကအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြင်ကွင်းကြမတ်စုများမြမီမပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းအစီအစဉ်ဒုတိယပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံကြားပြည်ဆိုင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုကြဖို့အရေးကြီးတဲ့အကြောင်းပြည်ဦးနိုင်ငံလီမာမြို့မှာကျင်းပတဲ့အာရှပစိဖိတ်ပူးပေါင်းဆောင်ရည်ရေးပက်ညီလာခံမှာတည်ထောင်တွေ့ဆုံခဲ့ကြတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ကပြောလိုက်ပါတယ်။ကမ္ဘာမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးဟာအရေးအကြီးဆုံးဖြစ်တယ်လို့ရှင်ပြိုင်မှုတွေကနေပရီကတ်တီကိုဥတီမသွားအောင်ရှောင်ရှားဖို့ခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကအလေးထားပြောဆိုသွားခဲ့တာ
ပါ။ These conversations prevent miscalculations and they ensure the competition between our two countries.will not veer into conflict.
ဒီလိုပြောဆိုမှုတွေကမှားယွင်းတွက်ချက်မှုတွေကိုဟန်တားနိုင်ပါတယ်။လွန်ခဲ့တဲ့၄နှစ်အတွင်းဒါကိုတတိပြနိုင်ခဲ့တယ်လို့လည်းယူဆပါတယ်လို့သမ္မတဘိုင်ဒန်မနေ့တုန်းကတွေ့ဆုံရမှာပြောဆိုလိုက်တာပါ။တရုတ်သမ္မတကလည်းအလားတူသဘောထားမျိုးပြောကြားခဲ့ပြီးကမ္ဘာကြီးတစ်ခုလုံးကြိုးစားပွဲကိုဦးစားပေးပြီးမတည်ငြိမ်တဲ့ကမ္ဘာကြီးအတွက်တရားမှုတွေအပေါင်းလက္ခဏာဆောင်တဲ့စွမ်းအားတွေဖြစ်တင်းမှုလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။မွေဆေးဝါတက်ပြည့်ညူကလ িয়ার နဲ့အသုံးပြုဖို့ဆုံးဖြတ်ချက်တွေကိုလူတွေကသာလုပ်ဖို့အပါအဝင်ဉာဏ်ရည်သူနည်းပညာဆိုင်ရာကဏ္ဍမှာသဘောတူညီချက်စရရီလိုနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုလည်းအမေရိကန်သမ္မတအင်ဂျီရိုကအလေးထားပြောဆိုခဲ့ပါတယ်ခင်ဗျာ
။ Australia, America နဲ့ Japan သုံးနိုင်ငံဒီစီရေးရပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ဒီကနေ့တနင်္ဂနွေနေ့မှာပဲသဘောတူလိုက်ကြပါရတယ်။အဲဒီသုံးနိုင်ငံဟာတရုတ်နိုင်ငံရဲ့စစ်အင်အားကိုတံပြန်ဖို့အတွက်သူတို့ရဲ့တပ်ဖွဲ့တွေကိုလေ့ကျင့်တဲ့နေရာမှာပို့ပြီးတော့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူလိုက်တာဖြစ်ပါတယ်။ Australia ကာကွယ်ရေးဝန်ကြီး Richard Miles ဟာ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ Japan ကာကွယ်ရေးဝန်ကြီး Jen Nakatsuki တို့ဒီသုံးနိုင်ငံကာကွယ်ရေးဝန်ကြီးတွေ Australia နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးတော့ဒါဟာ Australia နိုင်ငံမှာပထမဆုံးအချိန်ကျင်းပတာလည်းဖြစ်ပါတယ်ဒီသဘောတူညီချက်အသေးရဂျပန်နိုင်ငံရဲ့ဒီကန်တက်မရိန်တပ်ဖွဲ့တွေကိုအော်စတြေးလျနဲ့အမေရိကန်တပ်ဖွဲ့တွေနဲ့ပုံမှန်အလုတ်အတူတွဲလုပ်ပြီးတော့စီးရီးလေ့ကျင့်ဖို့အတွက်တာဝန်မျိုးမှာထားသွားမှာဖြစ်ပါတယ်ကျွန်တော်တို့သုံးနိုင်ငံအတူပူးပေါင်းလှုပ်ဆောင်သွားဖို့သဘောတူလိုက်တာဟာဒေသတွင်းနဲ့တကမ္ဘာလုံးအတွက်အလွန်ကိုအရေးပါတဲ့ထုတ်ပြန်ချက်ဖြစ်တယ်လို့အော်စတြေးလျကာကွယ်ရေးဝန်ကြီးမောက်စ်ကပြောပါတယ်အခုလိုအကျိုးတူပူးပေါင်းဆောင်ရွက်မှုကသုံးနိုင်ငံကြားမှာထောက်လိုင်းရေးနဲ့ဆိုင်တဲ့စောင့်ကြည့်ထောက်လန်းတာတွေတိုးလာစေမှာဖြစ်ပြီးတော့ဒါကအင်ဒိုပစိဖိတ်ဒေသလုံးကျုံစိတ်ချပြီးငြိမ်းချမ်းဖို့ဆိုတော့ကျွန်တော်တို့ရဲ့ညီမချက်တွေရှေ့ဆက်ဖို့အတွက်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောလိုက်ပါတယ်ခင်ဗျာ
ယူကောက်ကန်သမ္မတဒေါ်နယ်ထရန့်ကအစိုးရအသစ်အတွက်ပြင်ဆင်နေရမှာစွမ်းအင်ဝန်ကြီးဌာနကိုဦးဆောင်ဖို့ရင်းနှံလုပ်ငန်းဝန်ဆောင်မှုကုမ္ပဏီပိုင်ရှင် Chris Wright ကိုရွေးချယ်လိုက်ပါတယ်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့အခြေဆိုင်Liberty Energy အမှုဆောင်ရရှိချုပ် right ကိုရွေးချယ်တဲ့အကြောင်းစင်းနေကပဲတရားဝင်ကြေညာလိုက်တာပါ။တောက်ချာနေမှာတော့လည်းအစ်စ်ဖွဲ့စည်းမဲ့အမျိုးသားစွမ်းအင်ကောင်စီမှဥဆောင်မှုမြောက်တကုတပြည်နယ်အုတ်ချုပ်ရည်မှုဟောင်းဒေါက်ပါကံကိုရွေးချယ်တဲ့အကြောင်းကြေညာထားပါတယ်။အမျိုးသားစွမ်းအင်ကောင်စီအကြီးအကဲဖြစ်စွမ်းအင်လုပ်ငန်းတွေအတွက်ခွင့်ပြုချက်တွေထုတ်လုပ်ဖြန့်ချိမှုတွေစီမံစည်းကမ်းတွေတာယူပို့ဆောင်မှုတွေအတွက်တာဝန်ရှိတဲ့အစိုးရဌာနတွေရဲ့လုပ်ငန်းတွေအားလုံးကိုကြီးကြပ်သွားမှာပါ။အမျိုးသားလူညွန်ရေးကောင်စီမှပါဝင်တက်ရောက်ခွင့်ရှိလိမ့်မယ်လို့လည်းရွေးကောက်ကံသမ္မတထရန့်ကပြောဆိုထားပါတယ်ခင်ဗျာ
အစ္စရေးနိုင်ငံကေဆာရီယာခိုင်ဥဒံမြို့ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုနေအိမ်ကိုမိကြီးတွေနဲ့ပြစ်ခတ်ခံရပြီးတဲ့နောက်မတင်ကားသူ၃ယောက်ကိုအစ္စရေးရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ညဘာမှာမိကြီးနှစ်ခုနဲ့ပြစ်ခတ်ခံရခြင်းဝန်ကြီးချုပ်နဲ့မိသားစုကတော့အိမ်မှာမရှိကြသလိုထိခိုက်သူလည်းမရှိဘူးလို့အာဏာပိုင်တွေကပြောပါတယ်ဖမ်းဆီးထားတဲ့မတင်ကားသူတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကတစုံတရာမပြောပေမဲ့ပြစ်ခတ်မှုဟာပြည်တွင်းကနိုင်ငံရေးဝေဖန်သူတွေလက်ချက်ဖြစ်နိုင်တယ်လို့တာဝန်ရှိသူတွေယူဆနေကြပါတယ်အစ္စရေးသမ္မတအိုက်ဇက်ဟာဇော့ကတော့တိုက်ခိုက်မှုအတွက်ရှုတ်ချလိုက်ပြီးအများပြည်သူသွာလာနေထိုင်ရာနေရာတွေမှာအကြမ်းဖက်လို့ရတဲ့တိုးလာတဲ့အပေါ်မှာလည်းသတိပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲဂါဇာဒေသမှာအစ္စရေးရဲ့ညာဘက်လေကြောင်းတိုက်ခိုက်မှုကြောင့်လူ12ယောက်သေဆုံးခဲ့ကြောင်းပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကဒီနေ့ပဲပြောကြားလိုက်ပါတယ်။လေဗနွန်မှာတော့ဘေရုတ်မြို့တောင်ဘက်မြို့စုံကအနည်းဆုံးအဆောက်အဦ9ခုမှာလူတွေကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့စစ်တပ်ကသတိပေးပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပဲအစ္စရေးကတိုက်လေရင်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့ဆွေးဆက်မှုနဲ့အပြစ်ခတ်ရဆဲမှုကမ်းလှမ်းချက်ကိုလေဗနွန်တောင်ဝန်ရှိသူတွေစဉ်းစားနေချိန်မှာပဲဟစ်ဘိုလာစစ်သွေးကြော်တွေခိုင်မာနေရာယူထားတဲ့နေမြေမှာတိုက်ခိုက်မှုတွေကြုံခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကစွန့်ဆိုင်အခြေခံအဆောက်အအုံတွေကိုပြင်ပထားပြီးရုရှားကမစ်ဆိုင်းတုံး120 drone 90နဲ့အပြင်းထန်တိုက်ခိုက်တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဒီနေ့ပဲပြောလိုက်ပါတယ်။ရှာဟစ်အမျိုးအစားပေါင်းအဝေးထိန် drone တွေ cruise နဲ့ပတ်ထိန်တဲ့မစ်ဆိုင်းတုံးတွေပေါင်းအမျိုးအစားပေါင်းစုံနဲ့တိုက်ခတ်ခဲ့ပြီးယူကရိန်းလေကြောင်းရဲ့ကာကွယ်ရေးကစုစုပေါင်း140ကိုကြားဖြတ်ပစ်ချက်နိုင်ခဲ့တယ်လို့လည်းယူကရိန်းသမ္မတက Telegram လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။ရုရှားရဲ့ drone တိုက်ခတ်မှုကြောင့်မကောလိုက်ဒေသမှာလူနှုတ်ဦးတည်ဆုံးပြီးကလင်းနှုတ်ဦးပါဝင်6ဦးထံရရတယ်လို့လည်းယူကရိန်းသမ္မတကပြောဆိုခဲ့ပါတယ်။အိုဒက်ဆာဒေသမှာတော့တက်ခတ်မှုကြောင့်နှုတ်ဦးတည်ဆုံးပြီးစွမ်းအင်လုပ်ငန်းတွေကိုထိမှန်ရာကလက်စစ်မီနဲ့ရေပြက်လက်မှုတွေကြုံခဲ့ရတဲ့ကြောင်းဒေသခံအုပ်ချုပ်ရေးမှူးအိုလာကပ်ပါကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်စစ်တင်ခြင်းကလေးကယူကရိန်းရဲ့စွမ်းအင်ကဏ္ဍကိုမကြာခဏပြင်းထန်တိုက်ခတ်ခံခဲ့ရတာကြောင့်လက်စစ်မီပြတ်တောက်မှုတွေနဲ့လည်းကြုံနေရတာပါအခုနောက်ဆုံးရုရှားရဲ့တိုက်ခတ်မှုဟာ၃လအတွင်းအပြင်းထန်ဆုံးဖြစ်နိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်တိုင်းတို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တစ်ခုကိုတင်ဆက်ပေးမှာပါတရုတ်ဆိုရကမြန်မာအရေးတွေထဲထဲဝင်ဝင်ဆွတ်ဖတ်ချေလဲနေတဲ့အပေါ်မှာနိုင်ငံတကာလှုပ်ရှားမှုကြီးဖော်ဆောင်ကတုံ့ပြန်သွားနိုင်မှုမဟာဗျူဟာတရက်ချမှတ်သွားမယ်လို့ကမ္ဘာလုံးဆိုင်ရာညှိနှိုင်းဆွေးနွေးပွဲများကျင်းပရေးကော်မတီ OGSCC ကပြောပါရယ်အဲ့ဒီအဖွဲ့ရဲ့ဒီကနေ့ online ကသတင်းစာရှင်းလင်းပွဲကိုဝင်ရောက်ပြီးတော့ကိုယ်တိုင်တက်ရောက်ခဲ့တဲ့ VOA အဖွဲ့သားကိုခင်မောင်စိုးမင်းကသတင်းပေးပို့ထားပါရယ်ခင်ဗျာ
ကမ္ဘာလုံးဆိုင်ရာညှိနှိုင်းဆွေးနွေးပွဲများကျင်းပရေးကော်မတီ OGSCC ရဲ့အခုသတင်းစာရှင်းလင်းပွဲမှာအမေရိကန်အစိုးရသည့်အဖြစ်တာဝန်ထမ်းဆောင်ရတော့မဲ့ရွေးချယ်ခံသမ္မတသစ်ဒေါ်နယ်ထရန့်အစိုးရကိုဘယ်လိုချင်းကပ်ဖို့ဆုံးဖြတ်သင့်တယ်လဲဆိုတာကိုအခုလိုပြောသွားပါတယ
် Global Seminar ပေါ့နော်အဲ့ဒါကိုကျင်းပဖို့အတွက်ကိုကျွန်တော်တို့လက်ရှိရှင်နေမှာတော့ကျွန်တော်ဒီတရုတ်နဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်အလုံးတကမ္ဘာလုံးတိုင်းနာနဲ့တို့ပြောင်းလို့လုပ်နေတယ်အဲ့ဒီအတွက်ကျွန်တော်ဆွေးညှိနှိုင်းဆွေးနွေးရမယ်ဆိုတော့ဒီ seminar ခေါ်ခဲ့တာဆောင်းမီခေါ်ခဲ့တာဖြစ်ပါတယ်တရုတ်ကဒီမြန်မာပြည်ပေါ်ဝင်ရောက်ဆွတ်ဖက်ဖို့တို့ပြောင်းဖို့လည်းခေါ်ခဲ့ပေမဲ့တဲ့ရောက်လာသူအားလုံးရဲ့ဆွေးနွေးပြင်ပြမှုတွေတဲမှာပါလာလဲဆိုလို့ရှိရင်ဒီလိုနိုင်ငံတကာတရုတ်ပေါ့လို့နိုင်ငံတကာရဲ့ဆွတ်ဖက်မှုတွေကကျွန်တော်တို့စီကညှိနှိုင်းမှုကိုပြသနိုင်လို့ရှိရင်ဒါကလည်းပြီးမြောက်ပေါ့မြင်မယ်ဆိုတော့အချက်ကိုဆွေးနွေးကြရအောင်ကျွန်တော်လည်းအားလုံးပါဝင်တဲ့ဆွတ်ဖက်မှုဆိုတဲ့အကြောင်းထက်သေးဆွေးနွေးဖို့တဲ့ဆုံးဖြတ်ချခဲ့သူပါလဲ
ဒေါ်နယ်ထရန့်ရဲ့ပထမသမ္မတသက်တမ်းတုန်းကလည်းရန်ကုန်ကအမေရိကန်တန်ယုံကနေတရုတ်အစိုးရဟာမြန်မာအရေးကိုဝင်ရောက်ဆွတ်ဖက်ချဲလဲနေတယ်လို့ကြေညာချက်တစောင်ထုတ်ခဲ့မှုပါတယ်အခုမြန်မာနိုင်ငံရေးမှာတရုတ်ကအ धिक အခန်းကဏ္ဍမှာရှိတဲ့ပြပနိုင်ငံကြီးတစ်ခုဖြစ်နေတဲ့အတွက်အမေရိကန်နဲ့တရုတ်တို့ကနောက်ွယ်ကပါဝင်တဲ့စစ်သည်လင်းပြင် proxy war ဖြစ်သွားနိုင်သလားလို့ VOA ကမေးမြန်းတာကိုသတင်းစာရှင်းလင်းပွဲဦးဆောင်သူတဦးဖြစ်တဲ့ဦးကိုကိုလေးကအခုလိုပြောပါ
ဒီ proxy war နဲ့ပတ်သက်လို့နိုင်ငံကြီးတွေအနေနဲ့ကတော့သူ interest အရာသူလုံးပါပဲဒါပေမဲ့ကျွန်တော်တို့ရဲ့မြန်မာပြည်သူလူထုအနေနဲ့ကတော့ဘယ်နိုင်ငံကမှကျွန်တော်တို့နိုင်ငံကိုဆွတ်ဖက်တာမလိုလားပါဘူးကျွန်တော်တို့ဘယ်မှမမရေးဘူးဆိုတာလည်းပြောထားတဲ့အတွက်ကြောင့်ငကိုတွေကဘယ်မလိုက်ဝါရအတိုင်းရပ်တည်ပြီးတော့ကျွန်တော်တို့ပြည်သူတွေရဲ့အချိုးစည်းပွားကိုပဲကြိရှိပြီးတော့ ဆုံးဖြတ်လုပ်ကင်သွားကြမှာဖြစ်ပါတယ်အဲ့ဒါလည်းကျွန်တော်တို့မဟုတ်ပါဘူး stakeholder တွေဖြစ်ပါတယ်အဲ့ဒီအတွက်ကြောင့် proxy war မဖြစ်ဖို့အတွက်ကတော့ကျွန်တော်တို့အနေနဲ့တစ်ဖက်ဆောင်းနေမလုပ်သမျှတော့မဖြစ်ပါဘူးဒီလိုဝင်ရောက်တရုတ်ဝင်ရောက်လာမှုနဲ့ပတ်သက်လို့ကတော့ balance ဖြစ်ဖို့အတွက်ကျွန်တော်တို့ပြည်သူတွေ humanitarian aid တွေပေးဖို့ non lethal ဆိုတဲ့ကာကုကံကာကွယ်ဖို့ early warning system တွေရဖို့တော့ကျွန်တော်တို့အစတွေကတောင်းဆိုနေတာဖြစ်တဲ့အတွက်ကြောင့်ဆက်လက်ကျွန်တော်တို့တောင်းဆိုမှာဖြစ်ပါတယ်
မြန်မာပြည်နိုင်ငံရေးမှာတရုတ်ကတူလိုချင်းတလိုပုံဖော်နေတယ်လို့ယူဆမှုတွေရှိနေတယ်လို့အခုအခါမှာတော့တရုတ်ရဲ့ဒေတာရင်းပြိုင်ပွဲအိန္ဒိယကလည်းမြန်မာနိုင်ငံရေးကိုစိတ်ဝင်စားမှုပြလာတာတွေ့ရပါတယ်ဒီရက်ပိုင်းမှာပဲမြန်မာပြည်ကနိုင်ငံရေးပါတီခေါင်းဆောင်တွေကိုညူဒေလီမြို့တော်ဖိတ်ခေါ်ပြီးဆွေးနွေးပွဲတွေလှုပ်ဆောင်လာပါတယ်ဒါနဲ့ပတ်သက်ပြီး VOA ကမေးမြန်းတဲ့အခါမှာလည်းဥကိုကိုလေးနဲ့ International Network for Myanmar Spring Revolution အဖွဲ့ကဒေါ်သီရီနန္ဒာကအခုလိုပြောပါတယ်
တရုတ်ပြည်ဝင်ရောက်ဆွတ်ဖက်လာမှုပေါ်မှာနိုင်ငံကြီးဖြစ်တဲ့အိန္ဒိယက balance နေနဲ့သူကလည်းဝင်လာတဲ့အပေါ်မှာကျွန်တော်တို့ကကြိုးစို့ပါတယ်အဲကြိုးစို့တယ်ဆိုတဲ့နေရာမှာကျွန်တော်တို့ဝင်လာပုံဝင်လာနည်းတွေမှာသူတို့နိုင်ငံရဲ့အကျိုးစီးပွားရှိတယ်လို့ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားနှစ်ခုတူညီဖို့လိုအပ်ပါတယ်အဲ့တော့ပြည်သူလူထုရဲ့စာနာကိုထင်ရစေမဲ့မိသည့်ပူပေါင်းပါဝင်ဆောင်ရွက်မှုမျိုးမဆိုကျွန်တော်တို့ကလက်ခံကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တည်တလောက်တော့ဟိုကျွန်တော်တို့ဒီဘက်ကအေအေတို့ဟို K ဟို KIU တို့တွား NUG တို့အဲ့ဒီအစည်းအဝေးကိုတွားတက်တယ်ဆိုတာကျွန်တော်မကြားမိပါဘူး။ဒီအတွက်ကြောင့်ဒီအဲ့ဒီစီနေပွဲတွေကတစ်ဖက်ကမင်းအောင်လှရဲ့ရွေးကောက်ပွဲကိုထောက်ခံမှုခေါ်ပြီးနားချတဲ့ပုံစံမျိုးတွေလောက်နေရတော့ကျွန်တော်တို့နိုင်ငံရဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးကျွန်တော်တို့ပြည်သူရဲ့စန္ဒာကိုထင်ရမယ်လို့ကျွန်တော်တို့မယုံကြည်ပါဘူ
းကျမတို့ကဒီ Global Seminar ကြီးမှာပါဝင်ကြတဲ့တက်သည့်ပညာရှင်တွေမှာဆိုရင်တရုတ်အရေးကိုကျွမ်းကျင်တဲ့ပညာရှင်ကြီးတွေကတော်တော်များများပါဝင်နေရှင့်ဒါပေမဲ့ကျမတို့အနေနဲ့ဒီအိန္ဒိယနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွမ်းကျင်ပညာရှင်တွေအများကြီးကျမတို့လိုအပ်နေပါတယ်ကျမတို့လှုပ်ဆောင်ဖို့ရထားချက်တွေထဲမှာလည်းအိန္ဒိယကို approach လုပ်ဖို့ရပါပါတယ်ရှင်
ဒါအပြင်သူတို့အနေနဲ့ပြည်တွင်းပြည်ပစစ်ကောင်စီစံကျင်ရေးအင်အားစုတွေနဲ့မကြာခဏအွန်လိုင်းကနေနှီးနှောဖလှယ်ပွဲတွေကျင်းပပြီးဘုံရီမှန်းချက်ဖြစ်တဲ့စစ်အာဏာရှင်ပြုတ်ကျရေးကိုတိုင်မြင်သွားမယ်လို့လည်းပြောပါတယ်။ဒါအပြင်လက်နက်ကိုင်အင်အားစုတွေအကြနယ်မြေဆက်ဆက်မှုအရာပေါ်ပေါက်လာတဲ့ပြိပခါတွေကိုလည်းငြိမ်းချမ်းစွာဖြေရှင်းကြဖို့တိုက်တွန်းနေတယ်လို့ပြောပါတယ်။အခုသတင်းစာရှင်းလင်းပွဲဟာပြီးခဲ့တဲ့အော်တိုဘာလ10ရက်နေ့28ရက်နေ့တွေက NUG အမျိုးသားညီညွတ်ရေးဆိုရဒေတာကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေအပါအဝင်ကိုယ်စားလှယ်ပေါင်း140နီးပါးတက်ရောက်ခဲ့ကြတဲ့ online ဆွေးနွေးပွဲကနေချမှတ်ခဲ့တဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုပြန်လည်ရှင်းပြတာလည်းဖြစ်ပါတယ်ခင်ဗျာ
ဒီဆွေးနွေးပွဲကို online ကနေကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ဒီကိုခမောင်းစိုးမင်းပြောတော်တာဖြစ်ပါတယ်အခုအစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ2021ခုနှစ် February မှာစစ်အာဏာသိမ်းတာဟာတိုင်းပြည်တိုးတက်ရေးလမ်းကြောင်းကိုနောက်ပြန်ဆွဲလိုက်တာဖြစ်တဲ့အတွက်လုံးဝလက်မခံကြောင်း MRTV ရုပ်သံသတင်းတင်ဆက်သူဖြစ်ခဲ့တဲ့ကိုသူရိန်လွင်က VOA ကိုပြောပါရယ်၃နှစ်ကျော်ကြာလာပြီမဲ့ပြည်သူအစိုးရလက်ထက်အာဏာပြန်ရမယ်လို့အခိုင်အမာယုံကြည်ထားတယ်လို့လည်းဆိုပါရယ်ရုပ်သံတင်ဆက်သူဖြစ်တဲ့14နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ကိုသူရိန်လွင်ဟာစစ်အာဏာသိမ်းချိန်မှာမြန်မာအတန်ရုပ်မြင်သံကြား MRTV ကိုစစ်တပ်ကဘယ်လိုထိန်းချုပ်ခဲ့လဲဆိုတာကိုကိုယ်တိုင်တွေ့ကြုံခဲ့ရသူလည်းဖြစ်ပါတယ်။ CDM ဝန်ထမ်းကိုသူရိန်လွင်ကိုထိုင်းနိုင်ငံတနေရာမှာမိုင်းအင်ဂျင်နီယာတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ပေးထားပါရခင်ဗျာ
green gray ခုဒီ CDM လောက်ခဲ့တဲ့အနေထားပေါ့နော်အဲ့တော့ပထမဆုံးကျမတို့သိချင်တာကဒီညီမရုပ်မြင်သံကြားမှာဒီလိုတည်ကြည်လာတိဆက်သူဖြစ်လောက်ခဲ့ရတယ်ပေါ့နော်အဲ့ဒီအတွေ့အကြုံဘယ်လိုရှိလဲရှင်အ
ဲကျွန်တော်က2009ကနေစဝင်တာပေါ့2009ကနေဒီအာနာသိန်းနဲ့2021အထိပေါ့အဲအဲ့ဒီတောင်းထမ်းဆောင်ခဲ့ပါတယ်အဲ့တော့လုံးတက်နေနေရတော့14နှစ်လောက်တော့ရှိတာပေါ့အဲအဲ့တော်တွဲမှာတော့ဒီတည်ကြည်ညာတာအဓိကနောက်ပြီးတော့တခြားသောဒီ producer တို့အဲနောက်ခံဇလန်းတွေနောက်ခံအတန်းတွေတော့အဆုံးပေါ့နော်ဒီ multimedia ပုံစံမျိုးပေါ့အကုန်လုံးတော့အဲတောင်းထမ်းဆောင်နေရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီမှာအခုကိုသူရင်ဒီ CDM အဖြစ်ပေါ်တော့လုတ်ခဲ့ရတဲ့အဓိကအကြောင်းအရာကိုပြောပြပါအောင်ရှင
်အဓိကအကြောင်းကတော့ဟိုပါပေါ့ဘာလဲဆိုတော့ကိုကသူတို့လုတ်ွားတဲ့အခြေအနေတခုကိုလက်မခံနိုင်တာပေါ့ဘာဖြစ်လို့လဲဆိုတော့ဟိုတိုင်းပြည်ကဟိုအဲ့ဒီအချိန်ကာလမှာငကိုတဲဟိုကလည်းကိုဗစ်ကြောင့်နာနေတယ်ပေါ့အဲတော်တော်လေးကိုနလန်မထူနိုင်ဖြစ်နေအဲ့ဒီအချိန်မှာဟိုအကုန်လုံးကတက်ညီလက်ညီနဲ့အကုန်လုံးဒီအစိုးရရောပြည်သူရောပေါင်းပြီးတော့တက်ညီလက်ညီနဲ့ပြန်ပြီးတော့နလန်ထူအတွက်လုံနေတဲ့အချိန်မှာအခုမှနလန်ထကကလူနာလိုမျိုးပဲရှိနေတယ်သူကထပ်ပြီးတော့အဲ့လိုမျိုးဟိုအပွေးတက်တယ်လို့မျိုးအဲ့လိုမျိုးလှုပ်ချပလိုက်တော့ဒါကြီးကတော့လက်ခံနိုင်တဲ့အကြောင်းလည်းမရှိဘူး။နောက်ပြီးသူတို့ပြောသလိုသူတို့ဆွဆွဲတဲ့ကိစ္စကလည်းဘလုံးမှအထိပ္ပယ်မရှိဘူး။ဒါကြီးကဟိုလိန်လို့ပြုတ်လို့လည်းဟိုဟိုတူးတယောက်တည်းကကွက်ပြီးတော့လှုပ်လို့လည်းရတဲ့ကိစ္စလည်းမဟုတ်ဘူး။ဒါအကုန်လုံးကတရားဝင်ကအသိမှတ်ပြုပြီးသားဒီ election ပါကြကိစ္စဆိုတာဒါကိုသူတို့ကဒါကြီးကိုဟိုယူမဲ့ဖွဲ့ရင်မဲ့ရှာပြီးတော့တမင်တကာပေါ့အပြည့်မရှိပြစ်ရှာပြီးတော့ငါတို့လုံးချင်းသူတို့လုံးတယ်ကွာဆိုပြီးတော့အဲအဲ့လိုပုံစံမျိုးကြီးပေါက်တော့မနိုင်မြောက်တော့ဘလို့မှတော့ကျွန်တော်တို့ကတော့လက်တက်မခံနိုင်ဘူးပေါ့အဲဒါကြောင့်အဲ့လိုလုပ်ပြတာပေါ့
ဒီမြမရုပ်မြင့်တန်ကြားပေါ့နော်အရင်တော့ကတော့ဒေါ်ဆန်းစုကြည်အစိုးရလက်ထက်မတိုင်ခင်ကတော့ဦးသိန်းစိတ်အစိုးရအဲ့မတိုင်ခင်တော့ကတော့ဒါအရင်စစ်အာဏာရှင်တွေပေါ့လေဒီစစ်အစိုးရတွေအုပ်ချုပ်ခဲ့အောင်ဆိုတော့အဲ့တိုင်းမှာဟိုဒီပြပမီဒီယာတွေပေါ့ဥပမာ VOA RFA ဆိုရင်တို့အကျမတို့ VOA ဆိုလိန်နေဒီ RFA ညာနေဒီ BBC ပါဖြစ်တယ်ပေါ့เนาะဆိုတော့အဲ့ဒါမျိုးတွေကဒါကုသရေးကိုရိုင်းကရွာတယ်အဲ့လိုပြောတဲ့အခါမှာကုသရေးကိုရိုင်းကတကယ်ပဲကျမတို့ VOA ကလိန်နေရညာနေလို့ထင်လားရှင
်မနိုင်မြောက်တော့မထင်ပါဘူးဒါကဒီလိုမျိုးအပြင်မီဒီယာတွေကဟိုတင်ဆက်တယ်ဆိုတာတွေကဒါပြည်သူတွေရဲ့အတန်အဆင်မှန်ပဲလေဒီဆိုဒီသူတို့ဘက်ကကြင်တော့ဟာဒါငါတို့မကောင်းကြောင်ပြောတယ်ငါတို့အစိုးရကိုဘလို့သူတို့ကပုတ်ခတ်နေပါလားမှန်တယ်ကသူတို့ကိုယ်နဲ့ကိုကမကောင်းလို့ပေါ့ကျွန်တော်ပြောတာဟိုကိုကကိုဟိုစကားပုံတော်ရှိရကိုကောင်းကောင်းမရွေးတော့သူတို့ကိုယ်နဲ့ကိုကမကောင်းလို့ဒါဒီအပြင်ကမီဒီယာတွေကထောက်ပြတာကိုသူတို့ကလက်မခံနိုင်တာလीအဲ့အဲ့ဒီဘောမျိုးပေါ့အမှန်ဟိုခုနကမပြောသလိုခုနဒီ BBC လိမ့်လိမ့်ပါ냐ဆိုတော့အဲ့ဒါတွေကလည်းမှန်တယ်ပြောကျွန်တော်ပဲရုတ်ခဲတာနေပဲဘုံလုံးကဒါပေမဲ့ရွတ်နေတဲ့အချိန်မှာလည်းအဲကိုကအလုပ်တစ်ခုကိုလုပ်ပေးလိုက်ရတယ်လုပ်လိုက်ရတယ်ဆိုတော့သဘောမျိုးပဲရှိတယ်တကယ်ကိုနှစ်နှစ်ကကကြီးဒါကြီးကလိန်နေတယ်ဒါကြီးကညာနေတယ်အဲ့လိုမျိုးခံစားချက်မျိုးတော့မရှိဘူးကျွန်တော်အ
ဲ့ဒီခါကျတော့ကိုကဟိုသတင်းတင်ဆက်သူအနေနဲ့ပေါ့နော်သတင်းတွေအချက်အလက်တွေကိုကိုကတင်ပြရတဲ့ခါမှာဒီသတင်းတွေမှန်ကန်မှုရှိမရှိဆိုတာကအပေါ်ရဲ့ဒီမြမရုပ်မြင်သံကြားမှာအဲ့လိုသတင်းအချက်အလက်စီစစ်မှုပေါ့နော်တင်ဆက်သူကိုယ်တိုင်ပြောဆိုမှုတီးကိုသူတို့ဘလို့ဟိုပုံစံမျိုးစီမံလဲရှင်
အဲ့ဒါကနည်းနည်းတော့ရှုပ်ထွေးတယ်ရှုပ်ထွေးရတော့ဒီလိုသူကကျွန်တော်တို့ကဟိုအပြင်ဟိုသတင်းလိုက်တဲ့ခါမှာအပြင်ပါမီဒီယာတွေနဲ့ကျွန်တော်တို့တူတူတောင်းထမ်းဆောင်လာတဲ့ခါတွေရှိတယ်အဲ့ခါကျရင်ကျွန်တော်သတိထားမိတာဟိုကျွန်တော်တို့မှာဟိုဖော်မတ်ချပြီးတာပေါ့နော်ဘောင်တစ်ခုရှိတယ်အဲ့ဒီဟာထက်ကြော်ပြီးတော့ကျွန်တော်တို့ကဟိုမေးမြန်းလို့မရဘူးမေးခဲ့လို့ရှိရင်လည်းရလာတဲ့အဖြေကကျွန်တော်တို့ကရမ်းကန်အောင်ထည့်လို့မရဘူးအစင်းစင်တင်ပြအစင်းစင်တင်ပြပြီးတော့သူကဒါမထဲနဲ့ဒါထဲဒါပဲ Olympic အဲ့လိုပေါ့ attic လောက်ရတော့ပေါ့နော်ဒီမေကွန်၅ခုမေးလိုက်၅ခုစလုံးထည့်ရမယ်လို့ထည့်လို့လည်းမရဘူးအဲ့တော့ဒီအပြင်မီဒီယာတွေကကျတော့သူတို့မေးတာကျတော့ဟိုပြောမယ်ဆိုရင်အရန်ကိုသူတို့ကဟိုအရန်ပညာပါတယ်နောက်ပြီးတော့ပြည်သူတွေအတွက်လည်းတကယ်ကိုထိရောက်တဲ့မေကွန်မျိုးတွေမေးနိုင်တယ်အဲအစဆွဲထုတ်နိုင်တယ်ပေါ့ပို့ပြီးတော့ဘယ်လိုပြောမလဲပို့ပြီးတော့အကျိုးရှိတယ်ပေါ့သူတို့တင်ပြလိုက်တဲ့ဟာတွေကအဲ့ကျွန်တော်တို့ဘက်ကကျတော့ formal ကြီးဒါဆိုရဒီကလုတ်တယ်ဒါကောင်းတယ်ဆိုရလုတ်တာဆိုရလုတ်တဲ့ခါမှာဘလို့ခက်ခဲရှိပြီးပြီးပူပေါင်းကြပါပါ냐ဒါတလောင်းတယ်ပြီးနေဆိုတော့ခုနပြောတဲ့သတင်းတင်ဆက်ပုံတွေအဲဟိုအဲ့လိုပေါ့ policy ဘိုင်းနေရာကြတော့ဒီပြင်ပမီဒီယာပို့ပြီးတော့ကျွန်တော်တို့ထက်ဒီအစိုးရမီဒီယာထက်ပို့ပြီးတော့ဟိုလုတ်တာခိုင်တာရှိတယ်ပို့ပြီးလွတ်လပ်ခွင့်ရှိတယ်ပေါ့ကျွန်တော်တို့ကတော့မှန်တယ်ပြောရင်ဘလို့မှမလွတ်လပ်ဘူး
ဟုတ်ကဲ့အဲ့တော့အစိုးရဒီရဲ့မီဒီယာသတင်းဌာနတခုအနေနဲ့ဆောင်ရွက်ရတဲ့ဆိုတဲ့အခါကျတော့ဥပမာအခုလူထုရဲ့တုံ့ပြန်မှုတွေပေါ့နော်အခုဆိုရင်စစ်ကောင်းဆောင်နေပေါ့လေသူတို့ရဲ့ဒီရဲ့ဒီအလှုပ်ရှားမှုတွေသူတို့ဆောင်ရွက်တာတွေကိုသတင်းဖြစ်ကြေညာတဲ့အခါမှာလူထုကအဲ့လိုပြန်ပြီးတုံ့ပြန်တာပေါ့နော်သူတို့တော်တော်လေးအဲ့ဒီလိုကိုတင်ဆက်တဲ့အခါမှာလူထုရဲ့တုံ့ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဘလို့ခံစားရတယ်ဘလို့ဖြစ်လဲရှင
်လူထုကတော့ဘလို့တုံ့ပြန်လဲဆိုတော့ဒါကအစိုးရမီဒီယာဆိုတော့ကျွန်တော်တို့ကဟိုအစိုးရရဲ့ဝါဒကိုဖြန့်ချိပေးတယ်ပရိုပဂန်ဒါအဆင့်လောက်ပဲသူတို့လည်းဟိုလက်ခံထားကြတာပေါ့အဲ့တော့တိတ်အပြင်ကမီဒီယာတွေလို့တော့ကျွန်တော်တို့မီဒီယာကိုတော့ကျွန်တော်တို့ဒီအစိုးရမီဒီယာကိုတော့သူတို့ကတော့ဟိုတိတ်ပြီးတော့ဟို
သိကြိုက်မယ်လို့တော့မထင်ဘူးလေအပြင်ကဒီကြည့်လူလူကအဲ့လိုတော့ထင်တယ
်ဆိုတော့ကိုသူရိကိုတိုင်ထောက်ပြသွားတာပေါ့သတင်းလွတ်လပ်ခွင့်မှာလည်းအစိုးရမီဒီယာဆိုပေမဲ့ပဲလွတ်လွတ်လပ်လပ်တင်ပြခွင့်အနည်းဆုံးပေါ့နော်ရှိတင်တယ်ဆိုတဲ့အနေအထားမျိုးတွေမှာအခုကိုဂရိုင်းကြုံခဲ့ရတဲ့ခါမှာအဲ့ဒီသတင်းလွတ်လပ်ခွင့်ပေါ့နော်ကိုခန်းစားခဲ့ရတဲ့အဲ့ဒီဒီအနောက်စာသတင်းကြေညာသူဖြစ်နေကြတော့ဘလို့ဖြစ်ခဲ့လဲရှင
်အရန်ကိုဝင်ဖြစ်ပါလေကျွန်တော်တို့တော်တော်လေးကိုဟိုသတိထားရတယ်သတိကြီးကြီးထားရတယ်ပေါ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီဒီဆိုရမီဒီယာမှာအနောက်စာလုံးနေတာကျိုးတန်းပေါ်လမ်းလျှောက်နေရတယ်လို့ပဲဟိုအခုအာယုံထွေပြားလို့မရဘူးမှားဝိုက်ဆိုတာလည်းအဲ့ဒါအောက်ကိုဖုတ်နေပြုတ်ကြပါမှာပဲဟိုအရန်ကိုလည်းကန့်သက်ချက်တွေများတယ်စီကန်းချက်တွေများတယ်ကျွန်တော်ဟိုဟာပေါ့ BBC ကလာပြီးတော့ကျွန်တော်တို့ကိုဦးသိန်းစိန်လက်ထက်က training လာပေးဘူးတယ်အဲ့တုန်းကမှတ်ချက်ပေးသွားသေးတယ်ကျွန်တော်တို့မဟုတ်ရကျွန်တော်တို့ကိုနိုင်ငံလိုက်တက်ရတယ်အဲ့ခါမှာသူကပြောလဲဆိုတော့ဒီကဘာမှာတဲ့ဒီကြောက်ရွံ့ကြီးလိုပဲထိုင်ပြီးတော့တကယ်ကိုဟိုစိုးရင်ကြီးစွာနဲ့ကြောက်ရွံ့ကြီးလိုထိုင်ပြီးတော့သတင်း presentation လုပ်တာနိုင်ငံပဲရှိတယ်မြောက်ကိုရီးယားနဲ့မြန်မာနိုင်ငံတဲ့အဲ့တော့အဲ့မြောက်ကိုရီးယားတော့သူတို့ချိန်လို့မရအောင်တော့မြန်မာနိုင်ငံတော့အဲ့ချိန်မှာတော့စပြီးတော့ reform လုပ်နေပြီဆိုတော့အဲ့လိုဟိုချင်းချင်းဖြစ်အောင်ဆိုပြီးတော့သူတို့ကတော့ဝိုင်းပြီးတော့ဟိုလာပြီးတော့ဟို training ပါညာလာပေးတာပေါ့လေဒါပေမဲ့ပေးတဲ့ချိန်မှာတော့ဟိုရတယ်လေ training ပေးတဲ့ချိန်မှာတော့ချင်းချင်းဖြစ်တယ်ဒါပေမဲ့တကယ်ဒီ on air ပေါ်တက်တဲ့ခါကျတော့မရအောင်အဲ့လိုလုတ်ခွင့်လည်းမရအောင်လုတ်လို့လည်းမရအောင်အဲဟိုပါတော့ထုံးစံတိုင်းရှေးရိုးဆွဲတွေပေါ့ဒါငါတို့ကစံတုံးသတ်မှတ်ချက်ရှိတယ်ဘယ်လိုဖြစ်ရမလဲပင်ကြပြန်အဲ့လိုမျိုးတွေပေါ့အဲ့ဒီအောင်အဲ့ဒီစံတုံးသတ်မှတ်ချက်တွေအောက်မှာပဲကျွန်တော်တို့ကထုံးစံတိုင်းကြောက်ရွံ့ကြည့်လို့ထိုင်ပြီးတော့ presentation လုပ်ပေးနေတာအဲ့လိုမျိုးဖြစ်နေတယ်ပေါ့နောက်သတင်းတွေကလည်းအမားတို့လည်းသိပါတယ်ဘာမှသူထူးဆန်းအံ့ဩဖွယ်ရသတင်းတွေဘာမှမရှိဘူးအဲ့လိုမျိုး
โอเคအဲ့ဒီမှာဒီဥပမာဆိုရင်ဒီကိုသူရင်ဆိုရင်ဒါ election 2015ရို့ဘာရို့ပေါ့နော်အဲဖြတ်တန်းခဲ့ရတဲ့ဒီရွေးကောက်ပွဲတတိယတွေနဲ့ပတ်သက်ပြီးတော့အဲ့တော့လွတ်လွတ်လပ်ပြောခွင့်ရသလားအဲ့ဒီလိုမျိုးအဲ့တော့ဆိုဒါတော့ဆန်းစုကြည်တို့ရဲ့ဒီ energy party ကလည်းနိုင်လာတဲ့ချိန်မှာဒီရွေးကောက်ပွဲတတိယတွေကိုလုတ်ခဲ့ရတဲ့အချိန်မျိုးအောင်ဘယ်လိုရှိခဲ့လဲရှင
်အဲ့ဒီတော့တော့ကျွန်တော်တို့ဟိုဟာ live တွေပါတွေပြောခဲ့ရတယ်အဲဒီဒီမဲဆန္ဒနယ်မှာအဲဟိုဘလော့ပါစန်နေနဲ့ပဲလွတ်တော်မှာကတော့နိုင်သွားပါပြီ။ဘာညာအဲ့လို presentation လေးတွေတော့လုပ်ခဲ့ရတယ်။အဲတခြားတွေ့တူတူတော့အဲ့လိုမျိုးဟိုထုတ်လွှင့်ခဲ့ရတော့မရှိပါဘူး။ဟုတ်ကဲ
့။အဲ့ဒါကဟိုဒီမြမတန်ကိုတာဝန်ယူထားတဲ့အုပ်ချုပ်သူနဲ့ဆိုင်လာဟိုအပေါ်ကဒီဥမာဦးသိန်းစိန်တို့အစိုးရမျိုးဒါမျိုးစစ်အစိုးရတွေကတိုက်ရိုက်သူကဟိုကညွှန်ကြားမှုပေးရလားဘယ်လိုပုံစံမျိုးရှိလဲ။
ဟိုအများသောအပြင်ကတော့အပေါ်ကနေညွှန်ကြားဖို့လာတာများတယ်ကျွန်တော်တို့လေအဲဒါပေါ်တော့ဒီသတင်းတခုကိုသွားရိုက်လိုက်ဒါပေါ်တော့ဒီလွတ်တော်ကိုသွားပြီးတော့ရိုက်လိုက်အဲဒီဌာနဆိုင်ရာရဲ့အဲလှုပ်ဆောင်ချက်တွေသွားရိုက်လိုက်ဆိုတော့ဒါအပေါ်ကနေလာတာပဲကျွန်တော်တို့အောက်ကနေသွားတာမဟုတ်သူကဟိုဘာဟိုဘယ်လိုပြောမလဲဟို bottom app သွားတာမဟုတ် app ဒီ bottom သွားတာသွားအဲ့လိုမျိုးအောက်ကအောက်ခြေကဘာမှဟိုစပြီးတော့လုတ်လို့မရအောင်လုတ်ပိုင်ကမရှိဘူးလုတ်လို့လည်းလုတ်ခွင့်လည်းမပေးတာအောင်အပေါ်ကနေပဲအစင်းစင်းစီစဉ်သွားမယ်။အ
ဲ့တော့ဒေါ်ဆန်းစုကြည်အစိုးရဖြစ်လာတဲ့အခါမှာဒေါ်ဆန်းစုကြည်အစိုးရဖြစ်လာတဲ့အခါမှာအပြောင်းလဲတွေရောဖြစ်လာတာမြန်မာယုံမြင့်တန်ကြားရမှာနိ
။ဟုတ်ကဲ့ဖြစ်လာပါတယ်။ပြောင်းလဲရတော့ဖြစ်လာတဲ့ဆိုတော့ဟိုပါပေါ့ဟိုခုနပြောတဲ့ဒီသတင်း presentation ပိုင်းရောနောက်ပြီးတော့သတင်းလွတ်လပ်ခွင့်ရတော့အမှန်တမ်းပြောရင်တော့ဟို 100% အပြည့်ဝတော့မရဘူးပေါ့။မရဘူးဆိုပေမဲ့လို့ဒီဒီအရှိရဒီဟိုအုတ်ချုပ်ခဲ့တဲ့အစိုးရဆက်ဆက်ရဲ့ဒီသတင်းစီစဉ်မှုနဲ့နှိုင်းရှင်လို့ရှိရင်တော့အများကြီးလွတ်လပ်လပ်ဒီသတင်းကိုအထုတ်ဖော်ခွင့်တွေအဲ presentation လုပ်ခွင့်တွေအဲအဲ့လိုမျိုးတွေတော့ရခဲ့ပါတယ
်အဲ့တော့ဟိုကျမတို့ကြားတာဆိုလို့ရှိရင်ဒီစစ်ခုစစ်ကောင်စီကသူတို့အာဏာသိမ်းဖို့လုပ်တဲ့အချိန်မှာဟိုမြန်မာရုံမြင့်တန်ကြားကိုလည်းသူတို့အရင်ဆုံးသူတို့ဝင်ပြီးတော့စီးရယ်ပေါ့နော်အရင်ဆုံးသိမ်းနေဆိုတာမျိုးလည်းကြားဆိုတော့အဲ့ဒီအချိန်တွေရောဘယ်လိုမြင်ခဲ့ရလဲဘယ်လိုတွေ့ကြုံခဲ့ရလဲ
ဟုတ်တွေ့ကြုံခဲ့ရပါတယ်ကျွန်တော်ဆိုအဲ့ဒီရက်အဲ့ဒီအချိန်ကရုံထဲမှာပဲရှိနေတာရုံထဲကဝန်ထမ်းအရာမှာပဲရှိနေတာဆိုတော့အဲနှစ်နိုင်ခွဲလောက်မှာ line တွေပြတ်သွားတယ် line ပြတ်သွားတဲ့အချိန်မှာကျွန်တော်ကအဲ့မှာအိတ်လိုက်တယ်အိတ်ပြီးတော့ no လဲ no လောက်ရောကိုကယုံသွားဖို့လုပ်တဲ့အခါမှာအဲ့အတူနေတဲ့ဆရာတယောက်ကအမေမသွားနဲ့တော့အားလုံးပြီးသွားပြီနောက်ကျသွားပြီ TV ကိုကြည့်လိုက်ပိုင်းမှာ TV မှာတော်လိုက်တိုင်းသူတို့တွေကြည်တက်နေရတယ်တခြင်းတွေလွှင့်တော့တော့ရှောက်အဲ့တော့အဲ့အချိန်ဒီကိုကကိုမယုံနိုင်သေးဘူးဟုတ်လားဟုတ်လို့လားတကယ်ကြီးလားဒါတမင်သက်သက်လွှင့်နေရမဟုတ်ဘူးလားမဟုတ်ဘူးသူကတကယ်ကိုဖြစ်သွားပြီဖြစ်သွားပြီးတော့အဲကျွန်တော် license ဆုလိုက်သေးရပါဘောအဲ့မှာ cycle လေးနဲ့ထွက်ပြီး license ဆုရတော့အဲကျွန်တော်တို့အကုန်လုံးတော့အကျဲကျုပ်သဘောမျိုးပေါ့ဝန်ထမ်းတွေလုံးဝဘဲမှလည်းပြင်မထွက်တော့ဘူးဝန်ထမ်းဆိုအရာလည်းမှမနေကျွန်တော်ကလိုက်ပြီးတော့လေ့လာလိုက်တဲ့အခါကျတော့သူတို့အာဏာဝင်သိမ်းသွားတဲ့တပ်တွေကဒီနေကန်တပ်တွေမဟုတ်ဘူးနေကန်တပ်တွေဆိုတာကျွန်တော်တို့ကသိတယ်မြင်လိုက်တာကြီးလိုက်တာနဲ့လမောင်းဘတ်တဆိတ်ကိုကြီးလိုက်တာနဲ့ဒါသိတယ်အ
အခုကလမောင်းပတ်တဆိတ်တွေကကင်ရန်ပတ်တဆိတ်တွေဖြစ်နေတယ်သူတို့ရဲ့အာနာသိန်းကိုအတွက်ကိုဟိုသူရွေးချယ်ထားတဲ့တက်တယ်လို့ယူဆပါတယ်အဲ့ဒီတက်တွေအကုန်လုံးကိုတင်းလုံးကိုတိမ့်လိုက်တာ
ဟုတ်အဲ့ချိန်မှာဒီတည်င်းဒီအဲ့လိုအာနာသိန်းတာနဲ့ပတ်သက်ပြီးတော့တည်င်းကျင်ညာတဲ့သူတွေဟိုဒီအဲ့ရရုပ်မြင့်တန်ကြားမှာထမ်းဆောင်နေတဲ့ဝန်တန်းနေနေရောဘယ်လိုလုပ်ရလဲ
အဲ့ဒါတော့ကျွန်တော်သိသလောက်ကအဲ့ဒီနေ့မှာကျွန်တော်တို့ကိုဘာမှပေးမလို့ဘူးယုံနေလဲပေးမဝင်ဘူးကျွန်တော်သိသလောက်ကလူကြီးကိုတော့မှတချို့သောတောင်ဝရှိရဲ့လူကြီးတွေကိုတော့မှယုံနေပေးမဝင်ဘူးအဲ့ဒါအဲ့ဘယ်သူကလုပ်တာဆိုအဲ့ဟိုစစ်တပ်ကပဲဖိုင်တာပေါ့တိုက်ရိုက်အမိန်နေပေါ့အဲပေးမဝင်တော့ပဲねဘာအဲ့ဒီနေ့မှာတွင်သမျှ program တွေအားလုံးဒီမြောက်တွေမှာလွှင့်မြောက်ရီယာဒီ MWD ဆိုတဲ့မြောက်ရီယာဒီသူတို့ဝင် control လုပ်သွားတယ်လုပ်ပြီးတော့အဲ့သူတို့ရဲ့ logo မှာလည်းကျွန်တော်တို့ MRD logo တက်သွားတယ်အမှန်တကယ်ကျွန်တော်တို့ MRD ကလုပ်နေရတယ်မဟုတ်ဘူးသူတို့ရဲ့ military media ကနေပြီးတော့ဝင်ပြီးတော့ထိန်းချုပ်သွားတယ်ဒီမြောက်ရီနဲ့ MRD ဆိုတာကလည်းသူတို့ချင်းချင်းကဟိုလို့ပြောမယ်ဟိုသူတို့ရဲ့ control တွေကလုပ်လို့ရတယ်သူတို့ဟို fiber ဟိုတွေရှိရပါဘူး fiber စကြောင်းနေတယ်
အော်ဒါသူတို့တွေကအရင်တည်းကဟိုကဒါအရေးပေါ်လုံးလို့ရှိရင်ဒါဒီမြမရုပ်မြင့်တန်ကြားလွှင့်နေတဲ့ဟာဒီမန်သမ ्या ကိုသူတို့မြောက်ဒီလိုင်းရလွှင့်လို့ရအောင်လေအရင်တည်းကစ
ီစဉ်ထားအခုလုံးစီမံထားပြီးသားအဲကျွန်တော်သိသလောက်ကကျွန်တော်တို့သတင်းကမ်းမှာကျွန်တော်သတင်းပတ်ဖို့အတွက်ကျွန်တော်တို့သတင်းကမ်းမှာထိုင်ပြီးကင်မရာရှိမှာထိုင်ပြီးတော့အဲဟိုထိုင်ပြီးတော့လုံနေကင်နေပြောဆိုနေတာတွေဘာညာလဲအားလုံးကိုဒီမြောက်တွေကအကုန်ထိုင်ကြည့်နေလို့ရတယ်
အဲ့တော့အဲ့လိုစစ်တပ်ပေါ့နော်အခုအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့ကဒီမီဒီယာတွေပေါ်မှာမီဒီယာလုပ်ငန်းပေါ်မှာသူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲ
မီဒီယာကိုအသုံးချတာပဲလေဘာလဲဆိုတော့ကျွန်တော်တို့ MRTV က state owned media လေဒါနိုင်ငံဟိုအစိုးရပိုင်းနိုင်ငံပိုင်း media ဒီမြောက်ရီကလွှင့်တဲ့သတင်းနဲ့မြန်မာ MRTV ကလွှင့်ထားတဲ့သတင်းနဲ့ဆိုလို့ရှိရင်နိုင်ရှင်ကြည့်လို့ရှိရင်ဒီတကဘာလုံးကစောင့်ကြည့်ကြတာတကဘာလုံးကတကယ်ကိုအလေးပေးပြီးတော့ကြည့်တာတကဘာလုံးကအဲဟိုတရားဝင်ကိုကြည်ရသည် MRTV ရပါကြည်ရမြောက်ရီကြည်ရမဟုတ်ဘူးဆိုတော့မြောက်ရီအဲ MRTV ကပြောသွားတဲ့သတင်းထုတ်လွှင့်ချက်ကြေညာချက်တည်ဒါအတီးပဲဘာလို့လဲဆိုတော့အစိုးရရဲ့အာပေါ်မဟုတ်လို့အဲဟိုကကျတော့မြောက်ရီကျတော့သူတို့ကကျတော့ဒီစစ်တပ်ရဲ့အဲဘယ်လိုပြောမလဲစစ်တပ်အရန်ပေါ့အရန်ရုပ်တံလွှင့်ဌာနအနေနဲ့အဲ့အဲ့ level လောက်ပဲရှိတာပေါ့ဒါကြီးကကျတော့တနိုင်ငံလုံးနဲ့သက်ဆိုင်တယ်ဆိုတော့ဒီ MRTV ကိုမှန်တိုင်းပြောတော့သူကအသုံးချတာပဲလीသူတို့ရဲ့စစ်တပ်ရဲ့ဒီဟိုတွေကိုလှုပ်ဆောင်ချက်တွေအဲပေါ်လစီတွေသူတို့လှုပ်ဆောင်ချက်တွေအဲ့အရာတွေကို MRDB ကထုတ်လွှင့်မှာသူကတကဘာလုံးကသိပဲအကုန်လုံးကသိမြင်နိုင်ပဲအဲ့ဒီရွေးချက်နဲ့သူတို့အသုံးချလာတာ
ခု3နှစ်ကျော်ကြာလာပြီးတဲ့အချိန်မှာရောကုသရိတ်ဘက်ကဒီမြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့ဆိုရင်မျှော်လင့်ချက်ကရှိလားရှိ
ဟုတ်ရှိပါတယ်ဟိုကျွန်တော်တို့ကကျွန်တော်တို့ပဲနိုင်ပါမယ်ဒါကတော့ဒီလိုပဲကျွန်တော်ကတော့တတိချယုံကြည်ထားတယ်ဒီရင်တို့ထားမယ်လဲကျွန်တော်ဒီဖြစ်ပဲဖြစ်မှာဒီကျွန်တော်တို့နိုင်မယ်လို့ယုံကြည်ရတော့လဲကျွန်တော်ဒီလမ်းကိုရွေးခဲ့ဆက်ပြီးတော့ကျွန်တော်ဆက်ပြီးရှောင်း
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင့်အခုလိုချိန်ပေးပြီးတော့မိရဲ့မိန်းကလေးကိုပြေးပေးရတော့ကျေးဇူးတင်ပါတယ်ကျေးဇ
ူး
မြန်မာဒဏ္ဍာရီမြန်မာရုပ်မြင်သံကြားကစီရီယံဝန်ထမ်းကိုသူရင်လွင်ကိုမအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်တဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတင်ငွေနေနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့youtube.com/voeburmese ဖြစ်ပါတယ
် VOE ကနေ2024ခုနှစ်နိုဝင်ဘာ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1695 30နဲ့လိုင်းလိုက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာတရုတ်ဆိုရဟာ KIA အပါဝင်မြောက်ပိုင်းအဖွဲ့တွေကိုနိုင်ငံရေးအရာဖိအားပေးတဲ့အနေနဲ့နယ်စပ်ဂိတ်တွေကိုပိတ်ပစ်ခဲ့ပါတယ်တရုတ်ဘက်ကကုန်စည်တွေမြန်မာနိုင်ငံထဲကိုမတင်သွင်းနိုင်တော့တဲ့အတွက်ကချင်နဲ့မြောက်ပိုင်းဒေသတွေမှာစေဝါနဲ့လူသုံးကုန်ပစ္စည်းတွေရှားပါပြက်လက်လာပါတယ်အလားတူတရုတ်နိုင်ငံအတွက်စစ်ဖက်နဲ့တန်ဖိုးမြင့်ဤပညာပစ္စည်းတွေထုတ်လုပ်ဖို့အတွက်မြေရှားလိုအရေးပါတဲ့တပ်ထုတွေပါဝင်မြန်မာဘက်ကကုန်စည်တွေကိုလည်းတရုတ်နိုင်ငံထဲကိုမတင်ပို့နိုင်တော့ပါဘူးနယ်စပ်ဂိတ်တွေပိတ်လိုက်တဲ့အတွက်တရုတ်ကုန်စည်တွေမြန်မာဘက်ကိုမဝင်တော့သလိုတစ်ဖက်မှာလည်းတရုတ်ကုန်စည်တွေမရောက်ရတော့ပါဘူး။ဒါကြောင့်မို့နယ်စပ်ဂိတ်တွေပိတ်လိုက်ရတဲ့တရုတ်တို့လုံရဟာရေရှည်မှာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာအကြောင်းကိုစောင်းမရှင်ပြည်သွင်းနိုင်ကကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေနိုင်ငံရေးဖိအားပေးလိုတဲ့ရည်ရွယ်ချက်နဲ့နေစားကိတ်တွေပိတ်ပစ်ခဲ့တဲ့တရုတ်တို့ရဲ့လှုပ်ရရေရှည်မှာအလုပ်ဖြစ်ပါမလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတရုတ်အစိုးရအပြင်းထန်ဖိအားပေးနေတဲ့ကြားကပဲ KIA ဟာကချင်ထုတွေတတ်တဲ့နယ်မြေတွေဖြစ်တဲ့ပန်ဝါချီဖွေလော့ဆော်ဖီမော်စဒုံကမ်ပိုက်တီစတဲ့ဒေသတွေကိုတိုက်ခိုက်သိမ်းပိုက်နေတာတွေ့ရပါတယ်ပန်ဝါချီဖွေလော့ဆော်ဖီမော်စတဲ့ဒေသတွေဟာမြေရှားတပ်ထုအဓိကထွက်ရှိရာနယ်မြေတွေဖြစ်ပါတယ်အမေရိကန်ဒေါ်လာဘီလီယံချီတန်ဖိုးရှိတဲ့မြေရှားတပ်ထုထွက်ရှိရာနယ်မြေတွေကိုကချင်ထုဒေသတစ်လက်ထဲကနေ KIA ကတိုက်ခိုက်သိမ်းပိုက်လိုက်တာဖြစ်တဲ့အတွက်မြေရှားတပ်ထုရဲ့အနာဂတ်ပိုင်ရှင်ဟာ KIA ဖြစ်လာတော့မှာဖြစ်ပါတယ်။ရှားဘာဘီတန်ဖိုးရှိလာတဲ့မြေရှားတပ်ထုဟာတရုတ်ကိုအဓိကတင်ပို့တာဖြစ်တဲ့အတွက်မြေရှားတပ်ထုရရှိရေးမှာတရုတ်အနေနဲ့အဓိကဆက်သွယ်ရမယ့်အဖွဲ့အစည်းဟာ KIA အဖွဲ့ဖြစ်လာပြီလို့ဆိုရမှာဖြစ်ပါတယ်။ကချင်ထုဒေသတစ်ကိုစခုံတရိန်ဦးဆောင်တဲ့ကချင်ဒီမိုကရေစီသစ်တပ်မတော် NDAK အဖွဲ့ကထိန်းချုပ်ထားတာပါ။စခုံတရိန်ဟာ KIA တပ်မှုတစ်ဦးဖြစ်ပြီး1968ခုနှစ်မှာ KIA ကခွဲထွက်ကာဘာကပ်ပနဲ့ပူးပေါင်းခဲ့သူဖြစ်ကြောင်းသိရပါတယ်။1989ဘာကပ်ပပြိုကွဲတဲ့အခါစခုံတရိန်ဟာကချင်ဒီမိုကရေစီသစ်တပ်မတော် NDKA အဖွဲ့ကိုဖွဲ့စည်းတည်ထောင်ခဲ့ပါတယ်။အဲဒီနောက်စခုံတရိန်ဟာ1990မှာနဝတ္တစီအစိုးရနဲ့ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုကာပန်ဝါမှာဌာနချုပ်အခြေစိုက်ပြီးကချင်အထုဒေသတစ်ကိုစိုးမိုးခဲ့တာဖြစ်ပါတယ်။အခုအခါမှာတော့စခုံတရိန်ရဲ့ကချင်အထုဒေသတစ်နယ်မြေအားလုံးနှိပါဟာ KIA လက်အောက်ကိုကျရောက်သွားခဲ့ပြီဖြစ်ပါတယ်။ဒီအကြောင်းကို ARD သတင်းဌာနကမြေရှားတပ်ထုအနာဂတ်ပိုင်ရှင်သစ် KIA ဖြစ်လာလို့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးတစ်ပုဒ်ကိုနိုဝင်ဘာ12ရက်နေ့ကဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာဒေါ်လာဘီလီယံချီတန်သည့်မြေရှားတပ်ထုထွက်ရှိရာတရုတ်မြန်မာနယ်စပ်ကချင်အထုဒေသတစ်နယ်မြေအားထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်ပြီးနောက်မြေရှားတပ်ထုထုတ်လုပ်မှုလုပ်ငန်းများ၏အနာဂတ်အုပ်စိုးသူဒေသအဖြစ်ကချင်လွတ်လပ်ရေးတပ်မတော် KIA ကနေရာယူလိုက်ပြီဖြစ်သည်လို့ရေးသားထားတာတွေ့ရပါတယ်။ဒါ့အပြင်2023ခုနှစ်အတွင်းမြန်မာနိုင်ငံရဲ့မြေရှားတပ်ထုထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ 1.4 ဘီလီယံအထိတန်ဖိုးရှိခဲ့တယ်။မြေရှားတပ်ထုထုတ်လုပ်မှုဟာယခုအခါမှာစစ်တပ်အာဏာမသိမ်းခင်ကာလကတည်းက40ရာခိုင်နှုန်းကျော်တိုးလာတာတွေ့ရတယ်လို့ Global Witness အဖွဲ့ရဲ့2024မေလကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာပေါ်ပြထားတဲ့အကြောင်းလေးရေးသားထားပါတယ်။မြေရှားတပ်ထုထုတ်လို့ရနယ်မြေကိုထိန်းချုပ်လိုက်တဲ့အတွက် KIA ရဲ့စီးပွားရေးဟာပိုမိုတောင်းနှင်းလာတော့မှာဖြစ်တယ်လို့လည်းလေ့လာသူတဦးရဲ့မှတ်ချက်ကို ARD ဆောင်းပါးမှာပေါ်ပြထားပါတယ်။မြေရှားတပ်ထုဟာလျှက်စစ်ကမိုဘိုင်းဖုန်းနဲ့လေယာဉ်လျှက်စစ်တာဝန်ဆက်များမှာအသုံးပြုတဲ့တန်လိုက်များထုတ်လို့ရမှာအရေးပါတဲ့ပစ္စည်းဖြစ်ကြောင်းသိရပါတယ်။ဒီကဘာလုံးမှာနစ်စင်မြေရှားတပ်ထုတန်ချိန်2,400,000လောက်တူးဖော်ကြတယ်။အဲ့ဒီထဲကတန်ချိန်3,400,000လောက်ဟာတရုတ်ကထုတ်လုပ်တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒစစ်တမ်းကခန့်မှန်းပါတယ်လို့နိုဝင်ဘာ5ရက်နေ့ VOA သတင်းကဆိုပါတယ်။တရုတ်ဟာမြန်မာမြေရှားတပ်ထုကိုတင်သွင်းပြီးကမ္ဘာဈေးကွက်ထဲကိုပြန်လည်တင်ဖို့ရောင်းချနေတာဖြစ်ကြောင်းနဲ့ကမ္ဘာမြေရှားတပ်ထုရဲ့50ရာခိုင်နှုန်းဟာမြန်မာပြည်ကထွက်ရှိတာဖြစ်တဲ့အကြောင်းတရုတ်နိုင်ငံအခြေစိုက်Global Times သတင်းစာကသတင်းရေးသားတဲ့အကြောင်းကိုလည်း VOA သတင်းမှာဖော်ပြထားပါတယ်။မြမပြည်တွင်းရေးမငြိမ်သက်မှုတွေကြောင့်မြေရှားတပ်ထုထုတ်လုပ်မှုအပေါ်အကျိုးသက်ရောက်စေမှာဖြစ်ပြီးနိုင်ငံတကာဈေးကွက်မှာမြေရှားတပ်ထုဈေးတွေဆက်တက်လိမ့်မယ်လို့ Global Times သတင်းကဆိုပါတယ်။ ISP မြန်မာရဲ့မြင်ကွင်းကျန်မှတ်စုများအမှတ်128မရေမရာဖြစ်နေသောမြေရှားတူဖော်မှုများမှာအခုလိုဖော်ပြထားတာတွေ့ရပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ကတရုတ်နယ်စပ်မှာရှိတဲ့ပန်ဝါမြို့ကိုအောက်တိုဘာ18ရက်နေ့မှာသိမ်းပိုက်ပြီးတဲ့နောက်မြေရှားတပ်ထုတူးဖော်တဲ့လုပ်ငန်းတွေရပ်နားသွားပါတယ်။ပန်ဝါဒေသမှာမြေရှားတပ်ထုတူးဖော်နေတဲ့လုပ်ကွက်ပေါင်း300တဲ့မနည်းရှိနေပါတယ်။ဒါကြောင့်မို့စစ်စင်တိုက်ခိုက်နေတာတွေကိုရပ်ဖို့ KIA အပေါ်တရုတ်နိုင်ငံကဖိအားပေးခဲ့ပါတယ်။တချိန်တည်းမှာပဲမိုက်ဂျာယန်၊လွယ်ကျဲ၊လိုင်ဇာနဲ့ခါရှာနယ်စပ်ဂိတ်တွေကိုတရုတ်ကပိတ်လိုက်ပါတယ်။မြေရှားတူးဖော်မှုတွေရပ်သွားတယ်လို့တရုတ်လုပ်သားတွေလည်းစစ်ပွဲတွေကြောင့်ထွက်ပြေးကုန်ပါတယ်။တရုတ်နိုင်ငံဟာမြေရှားတပ်ထုအတွက်မြန်မာနိုင်ငံကိုအများဆုံးမှီခိုနေရပါတယ်။2024ခုနှစ်ရဲ့6လအတွင်းမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုအမေရိကန်ဒေါ်လာတန်920ကျော်ဘူးမြေရှားတပ်ထုတွေတင်ပို့ခဲ့ပြီးပမာဏအားဖြင့်တန်ချိန်4000နီးပါးရှိခဲ့ပါတယ်။ Dine Kula Dwe Mabe, Kabada Wangani, the Yonangansi, Misha Tatu, Tin Dwemu Tanji, Natan Tonojo, Shigabare. Dajam Yamananga, the Yogu Tin Dwemua, Kabada Wan Tin Dwemuye, Conasel Yaga no Niba Shibare. Yamananga Tweshida, Misha Tatu, the Yogu Madembo Naye, now said to a Gaye Yaka Mudri, Pipo Lanibare. Misha Tatua, the Yonanga and Dwe, Sipene, Dambo Mim. Nibinya Bisi, Tolo Yama, a Yebare Lule, ISP Mimaga, Pobia Tabare Dilo Deodo Miku Ataniare, Misha Tatu Deodo Nichaibi, Amyazon Way, Chow Saint Luca Deha, Kachimbinerema, Shinirava Aladu Abe, Jinan Bailine, Deo Josibua Sayonui, Jenny Dupoi Lunga, Sare, Deo Josibua Amyazuha, Diana Lenaka in Dune, Dolai Eazu Dui. So more tencho, Nemi Duirema, Yoshi Nidago, Dujayama, Pipare. The car, the Yodo Benle Trouble, Joku in Essay Ganhale, Yakai Binerema, Vesinidava. Yakai Bine, Nemi Emiazugu, Ega, Daikai, Thing by Tabi Babi. Dilo Chenkam, you mama, Deoga Bajan, Sigonsigo, Ludi Shinja, Bobo Dende, Taukamu, Bela Yarale, Sura, Megon Tosiava. Majadi Gengave. တေယုတ်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်ကိုယူနန်ပြည်နယ်၊ကူမဲမြို့ကိုဖိတ်ကြားခဲ့ပါတယ်။ကူမဲမှာစစ်ကောင်စီခေါင်းဆောင်ကိုတေယုတ်ဝန်ကြီးချုပ်လီချန်းကတွေ့ဆုံခဲ့တယ်လို့ထိုင်း၊ကမ္ဘောဒီးယား၊လာအိုခေါင်းဆောင်တွေနဲ့တွေ့ဆုံနိုင်အောင်တေယုတ်တို့စီစဉ်ပေးခဲ့တာတွေ့ရပါတယ်။ဒီလိုဖိတ်ကြားတာဟာနိုင်ငံတော်အဆင့်ခီးစဉ်မျိုးမဟုတ်ပေမ မှာတရုတ်ထောက်လန်းရေးတွေခြေချင်းလိမ်နေတယ်ဆိုပေမဲ့လို့အခုလိုစစ်ကောင်စီဘက်မှာတစ်ဖက်သက်ရက်တဲ့တရုတ်တို့မူဝါဒရောမဟာဗျူဟာပါမှားယွင်းနေတယ်လို့ယူဆပါတယ်။အကျိုးစီးပွားအရာပဲကြီးကြီးနိုင်ငံရေးအရာပဲကြီးကြီးဘယ်လိုမှလက်တွေ့မကြဘူးလို့မြင်ပါတယ်။ KYA အပါအဝင်မြောက်ပိုင်းအဖွဲ့တွေကိုဖိအားပေးတယ်။နိုင်ငံရေးအရာဖိအားပေးလို့တဲ့ရည်ရွယ်ချက်နဲ့နေစာဂိတ်တွေပိတ်တယ်။ပိတ်ရင်သူတို့ကုန်ပစ္စည်းတွေလည်းမရောရဘူးလေ။သူတို့လည်းထိမှာပဲ။ပြီးတော့မြေရှားလို့မရှိမဖြစ်ရေးပါတဲ့တပ်ထုတွေလည်းတရုတ်ဘက်ကမတင်သွင်းနိုင်တော့ဘူး။ဒီတော့တရုတ်မဟာဗျူဟာဘယ်လောက်အလုပ်ဖြစ်မလဲဆိုတာစောင့်ကြည့်ရမှာပေါ့လို့ဆိုပါတယ်ခင်ဗျာ
။ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုပြည်သွင်းနိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါ။ဒီမတိုင်ခင်တော့အရင်ဆုံးတော့ဒီမြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဆရာနာသိမ့်မှုအလွန်၃နှစ်ခွဲကျော်ကာလအတွင်းနိုင်ငံနဲ့လက်နက်ကင်ပြည်ပခါတွေချာနေနဲ့အဆောင်ပေါင်း၃သိန်းကျော်မိရှုဖြစည်းခံခဲ့ရပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြပေးထားပါတယ်ခင်ဗျာ
ခုနှစ်ဆယ်လတာကာလအတွင်းနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြားနေအိမ်နဲ့အဆောက်အုံပေါင်း 23,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်ဒီပမာဏရဲ့57ရာခိုင်နှုန်းဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့ပါတယ်ဆယ်လတာကာလအတွင်းရခိုင်ပြည်နယ်မှာနေအိမ်နဲ့အဆောက်အုံပေါင်း 9,500 ကျော်မိရှုဖျက်ဆီးခံခဲ့ရတာပါစကိုင်းတိုင်းကဒုတိယအများဆုံးဖြစ်ပြီးစုစုပေါင်း 4,900 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်မန္တလေးတိုင်းမှာလည်း 3,600 ကျော်မိရှုဖျက်ဆီးခံခဲ့ရပြီးတတိယအများဆုံးဖြစ်ပါတယ်အာနာသိမ့်မှုအလွန်၃နှစ်ခွဲကျော်ကာလအတွင်းနိုင်ငံအနှံ့မှာနေအိမ်နဲ့အဆောက်အအုံပေါင်း 3,000 ကျော်မိရှုဖျက်ဆီးခံခဲ့ရပြီးပါပြီ၃နှစ်ခွဲကျော်အတွင်းမိရှုဖျက်ဆီးခံရမှုတွေဟာစကိုင်းတိုင်းနဲ့မကွေးတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမှာ၃နှစ်ခွဲကျော်ကာလအတွင်းနေအိမ်နဲ့အဆောက်အအုံပေါင်း 6,300 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်။ဒီပမာဏရဲ့97ရာခိုင်နှုန်းဟာ2022ခုနှစ်နဲ့2023ခုနှစ်နှစ်နှစ်တာကာလအတွင်းမိရှုဖျက်ဆီးခံခဲ့ရတာပါ။အခုနှစ်အတွင်းမှာတော့ စကိုင်းတိုင်းမှာနေအိမ်နဲ့အဆောက်အုံ 4,900 ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပြီးပါပြီ။ဒုတိယအများဆုံးမီးရှို့ဖျက်ဆီးခံခဲ့ရတာကမကွေးတိုင်းဖြစ်ပါတယ်။အရေအတွက်အားဖြင့်မကွေးတိုင်းမှာ3နှစ်ခွဲကျော်ကာလအတွင်း 14,000 နီးပါးမီးရှို့ဖျက်ဆီးခံခဲ့ရတာပါ။နိုင်ငံအနှံ့နေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေကမြို့နယ်ပေါင်း149မြို့နယ်ထက်မနည်းမှာရှိခဲ့ပါတယ်။မြို့နယ်အလိုက်မှာတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာမီးရှို့ဖျက်ဆီးခံရမှုအများဆုံးဖြစ်ခဲ့ပါတယ်။ဘူးတီတောင်မြို့နယ်မှာနေအိမ်နဲ့အဆောက်အုံ8500ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရတာပါ။စကိုင်းတိုင်းရွှေဘုံမြို့နယ်ကတော့ဒုတိယအများဆုံးဖြစ်ပြီးနေအိမ်နဲ့အဆောက်အုံ 8,300 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။စစ်ကြောင်းထိုးပြီးမီးရှို့တာ၊လေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်ခံရတာတွေကြောင့်နေအိမ်နဲ့အဆောက်အုံတွေမီးလောင်ဖျက်ဆီးခဲ့ရတာပ
ါ။ ASP မြန်မာရဲ့မြင်ကွင်းညမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှာပြည်စာကဏ္ဍကိုထုတ်လွှင့်ပေးပါပါ။မအေးတန်လာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မင်္ဂလာပါလို့ VOE Bemis Wine Order တွေအားလုံးကိုနှုတ်ခွန်းဆက်ပါရင် VOE ရဲ့သတင်းတင်ဆက်မှုတွေကိုပြည်ပထိုင်းနိုင်ငံကနေပြီးတော့အစဉ်တစိုက်ကြည့်ရှုနားထောင်နေပါရင်လို့မြင့်မွန်မြင့်သာဆိုတဲ့တော်ရရှင်ရေးလာပါရရှင်ဟုတ်ကဲ့ကျေးဇူးအထူးပါနော်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ် VOE အစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင
်မင်္ဂလာပါ VOE ကျွန်တော်ကတော့စနေသားအရွယ်ကနေချင်းတောင်မှရေဒီယိုကနေ VOE ကိုနားထောင်လာခဲ့ပြီး2012ကစပြီးဒီနေ့အထိ Facebook စာမျက်နှာကနေနေ့စဉ်မပြတ်ကြည့်ရှုခွင့်ရလို့ VOE ကိုအထူးကျေးဇူးတင်ရှိပါတယ်တခုလေးတောင်းဆိုခွင့်ပြုပေးပါ VOE ရေအရင်ကမီးလောင်လေပြင်းတိုက်ခတ်မှုတန်ခံနိုင်ရန်ရေသားနဲ့ဆောက်လုပ်တဲ့အိမ်တွေအကြောင်း VOE ကတင်ဆက်ပေးခဲ့လို့သိရှိခဲ့ရပါတယ်အခုလဲရေကြီးမြေပြိုဒဏ်နဲ့လေစင်နှမောင်းရိုက်ခတ်ဒဏ်တွေကိုအဆောက်အုံနည်းပညာလေးများရှိခဲ့ရင်ညဝေပေးဖို့ BOE ကိုလေးစားစွာတောင်းဆိုချင်ပါတယ်
။သိပ္ပံနဲ့နည်းပညာအစီအစဉ်မှာထုတ်လွှင့်ပေးသွားတာချင်ပါတယ်။သိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်ပေးတဲ့ Anti Docking မျိုးသက်ကိုတည်စားလေးပြလိုက်ပါတယ်နော်။အလင်းသိရင်သိတယ်လို့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလ5ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုဒီကမ္ဘာလုံးကအာရုံစိုက်ပြီးတော့စောင့်ကြည့်နေကြတာမှာမြန်မာတွေလည်းအထူးစိတ်ဝင်စားတာတွေ့ရပါတယ်နော်ဒီမှာသောရရှင်တွေဒီအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးမေးခွန်းလေးတွေမေးထားတာဖြေကြားပေးကြပါလိမ့်သောရရှင်ဦးဝင်းမြင့်က
မင်္ဂလာပါအခု48ဆက်မြောက်သမ္မတထရန့်အပါအဝင် Republican နဲ့ Democratic သမ္မတတွေဘယ်ပါတီကများတယ်ပထမဒုတိယကမ္ဘာစစ်အပါအဝင်ဘယ်ပါတီရဲ့သမ္မတတွေလက်ထက်မှာစစ်ပွဲကြီးတွေဆင်နွှဲတယ်ဥပမာအာဖဂန်နစ္စတန်အီရတ်တို့ကိုဝင်တိုက်တယ်လို့ဒါတွေကိုပြန်ကြည့်ပြီးတော့အခုထရန့်လက်ထက်ဖြစ်လာနိုင်တဲ့စစ်ပွဲတို့ကိုလည်းသုံးသပ်ပြန်ကြားပေးပါလို့တောင်းဆိုချင်ပါတယ် VV1 ဒေါ်သားများပျော်ရွှင်ချမ်းမြေ့ကြပါစီဗျာ
ဟုတ်ကဲ့ပါအမေရိကန်ပြည်အောင်စုသမ္မတတွေထဲမှာတော့ Democratic Party က19ဦး Republican Party က19ဦးကျန်တာတွေကတခြားရှေးခေတ်ကပါတီကဖြစ်ပါတယ်ဒီထဲမှာသရရှင်ဒုတိယမေးထားတဲ့အဓိကစစ်ပွဲကြီးတွေဘယ်သမ္မတတွေဘယ်ပါတီတွေလက်ထက်မှာဖြစ်ခဲ့လဲဆိုရင်တော့ Democratic Party သမ္မတလက်ထက်တွေကစစ်ပွဲတွေကိုပြောမယ်ဆိုရင်သမ္မတ Wilson လက်ထက်မှာပထမကမ္ဘာစစ်နောက်ပြီးတော့သမ္မတ Roosevelt လက်ထက်မှာဒုတိယကမ္ဘာစစ် သမရထရူမန်လက်ထက်မှာကိုရီးယားစစ်ပွဲနောက်ပြီးတော့သမရဂျွန်ဆန်လက်ထက်မှာဗီယက်နမ်စစ်ပွဲနဲ့နောက်ပြီးတော့သမရဂျီမီကာတယ်လက်ထက်မှာစစ်အေးတိုက်ပွဲဖြစ်ပါတယ်ရီပဘလီကန်ပါတီသမရတွေလက်ထက်ကစစ်ပွဲတွေဆိုရင်တော့ဂျော့ဂျ်အက်ဒဘလူးဘုရှလက်ထက်မှာတော့ပင်လယ်ကွေ့စစ်ပွဲဖြစ်ပြီးတော့သူ့ရဲ့သားဖြစ်တဲ့သမ္မတဂျော့ဂျ်ဒဘလူးဘုရှ်လက်ထက်မှာတော့အာဖဂန်နစ္စတန်စစ်ပွဲနဲ့အီရတ်စစ်ပွဲတွေဖြစ်ပါရှင်။ဒီပါတီနှစ်ခုလုံးကသမ္မတတွေကအဓိကစစ်ပွဲကြီးမှာပါဝင်ခဲ့ကြတာပါ။အနာဂတ်စစ်ပွဲတွေနဲ့ပတ်သက်ရင်တော့သတင်းတွေထွက်လာမှာပဲ။သုံးသက်ချက်တွေထွက်လာမှာမလို့ကျွန်တော်တို့ VOA သတင်းတွေကိုစောင့်မျှော်နားဆင်ပါလို့အကြံပြုချင်ပါတယ်နော်။နောက်ထပ်သရရှင်တယောက်မေးတဲ့မေးခွန်းကိုလည်းဖြေကြားပေးချင်ပါတယ်။သူကသမရတတန်နဲ့ပတ်သက်ပြီးတော့မေးလာတာဖြစ်ပါတယ်
။55ရောက်မြောက်သမရဟာတတန်တစ်ခုကျော်ပြီးတော့နောက်တစ်ခေါက်58ရောက်မြောက်သမရအဖြစ်ပြန်အရွေးချက်ခံရပြီးရင်နောက်လာမယ့်58ရောက်မြောက်သမရတတန်အတွက်တတိယအကြိမ်သမရဖြစ်ခွင့်ပြန်အရွေးချက်ခံပိုင်ခွင့်အခြေခံဥပဒေမှာပြဋ္ဌာန်းထားခဲ့တာရှိပါသလားခင်ဗျ။ဟု
တ်ကဲ့ပါ။2004မှာသမရထရန့်အနိုင်ရခဲ့ရင်2028မှာသူပြန်ပြီးတော့ဝင်ပြိုင်လို့ရမလားလို့မေးလာတာထင်ပါရဲ့နော်။ဟုတ်ကဲ့ American ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်22အရဆိုရင်တော့သမရတယောက်ကအများဆုံး2ကြိမ်စုစုပေါင်း8နှစ်ပဲတာဝန်ထမ်းဆောင်ခွင့်ရှိတာပါ။အဲ့2ကြိမ်တာဝန်ထမ်းဆောင်တဲ့အခါမှာလဲဇက်တိုက်ပဲဖြစ်ဖြစ်ဇက်တိုက်မဖြစ်ဘဲနဲ့နောက်တော့မှပဲပြန်ပြီးတော့ရွေးခံရလို့တာဝန်ထမ်းဆောင်ရမယ်ဖြစ်ဖြစ်ထမ်းဆောင်ခွင့်ရှိပါသေး။သမရထရမ်က2019နဲ့2021အထိတစ်ကြိမ်တာဝန်ထမ်းဆောင်သွားပြီမလို့အခု2024မှာနိုင်တဲ့အခါမှာနောက်ထပ်တက်တန်းတစ်ခုဖြစ်တဲ့2025ကနေပြီးတော့2029အထိတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်သူကဒီမှာဆိုရင်သူ့ရဲ့သမရတာဝန်ထမ်းဆောင်နေတဲ့တက်တန်2ကြိမ်ပြည့်သွားပြီမလို့နောက်ထပ်တစ်ခေါက်ဒုတိယတက်တန်အတွက်ရှင်ပြိုင်ခွင့်လုံးဝမရှိတော့ပါဘူးเนาะဒီတော့2028မှာကျင်းပမယ်သမရရွေးကောက်ပွဲမှာသမရထရမ်ထပ်ပြီးဝင်ပြိုင်လို့ရတော့မှာမဟုတ်ပါဘူးရှင်ဒါနဲ့ American သမ္မတရွေးကောက်ပွဲအနိုင်ရှုံးနေတဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုမျိုးစုံရေးလာကြတယ်ဒီမှာသရရှင်တယောက်ကအရင်ကအုပ်ချုပ်ခဲ့တဲ့သမ္မတ Donald Trump ပြန်ပြီးတော့အနိုင်ရခဲ့တဲ့အတွက်ကြောင့်မလို့အမတန်မှဂုဏ်ယူဝမ်းသာပါတယ်လို့ VOE ကိုစာရေးလာပါတယ် Children Fans ဆိုတဲ့သရရှင်ရေးလာတဲ့စာကိုလည်းဖော်ပြပေးသွားခြင်းပါတယ
်ငငယ်ကလေးက VOE အပါအဝင်ပြပကသတင်းဌာနကြီးတွေကြောင့်ဒီမိုကရေစီစံတန်ဖိုးတွေလူ့အခွင့်အရေးတွေကိုတီးခဲ့ရတယ်အာနာရှင်တွေအကြောင်းစသဖြင့်ပေါ့2020ရွက်ောက်ပွဲ2021ဒေါ်လာရေးကာလတွေမှာလဲ VOA လိုသတင်းဌာနတွေကပဲဒီမိုကရေစီစံတန်ဖိုးတွေကိုအပြည့်အဝပေးပြီးပြည်သူတွေကိုသတင်းအစ်စ်အမှန်ကိုပေးခဲ့ပါတယ်အခုလဲ US ရွက်ောက်ပွဲကာလမှာဘသူနိုင်နိုင်ပါ Trump နိုင်နေဆိုလဲသူ့ပြည်သူပြည်သားတွေပေးတဲ့မဲသူတို့တမိုင်းသူတို့ရေးကြမှာပါ American ဖြစ်တာမို့သူတို့သမရကကဘာရဲ့အရေးကြီးဥဆောင်တော့ဖြစ်ပါတယ်ကောင်းချင်းဆိုချင်းဆိုတာမြင်လာကြရမှာပါကဘာကြီးဘလို့ကမောက်ကမတွေဖြစ်ပြီးအမေရိကန်ဝန်ထမ်းတွေလစာမပေးနိုင်ဖြစ်မလဲဆိုတာကိုပေါ့လူတွေကလည်းမြန်မာပြည်မှာတွေမဟုတ်ဘူးအမေရိကန်မှာလည်းမျက်စိတစ်ထောက်ပဲမြင်တဲ့သူတွေတနတ်စာအတွက်ပဲမြင်တဲ့သူတွေရှိတာပဲနော်ကုံစည်းနှုံးကြဖို့ပဲပြောနေကြတယ်အော်ကဘာကြီးပြက်မယ်ဆိုတာတနေ့တခြားနီးလာပြီပဲ
အမေရိကန်ပြည်အောင်စုမှာကျင်းပခဲ့တဲ့သမရရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာခဲ့တဲ့စာတွေဖြစ်ပါတယ်ရှင်အခုတလောကျမတို့မြန်မာနိုင်ငံမှာတက်သားတစ်တွေစူဆောင်စစ်မှုထမ်းဖို့အတွက်တိုးပြီးတော့ခေါ်ယူနေတဲ့တရင်တွေကိုလည်းခက်စိတ်စိတ်ကြားလာရပါတယ်เนาะဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်ကြေးရွာနေပြည်သူတယောက်ပါဆိုတော့ရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးချင်ပါသေ
းရန်ကုန်တိုင်းဒလမြို့နယ်အနိုးချောင်းလေးကြေးရွာမှာစစ်မှုထမ်းဖို့အတွက်တက်သားတစ်စူဆောင်ဖို့အတွက်ဆိုကကြေးရွာတရွာအတွက်စက်ငွေ300ခန့်ပေးဆောင်ရမယ်လို့ပြောပြီးအုတ်ချုပ်ရိမ်မှုအသင့်နဲ့အပေါင်းအပါတွေကအိမ်တောင်စုတစုကိုကျပ်ငွေ3000ငနဲ့5000အထိအတင်းအကျပ်လိုက်ပြီးကောက်ခံနေပါတယ်မပေးနိုင်တဲ့သူတွေကိုလည်းလက်မှတ်ထိုးခိုင်းပြီးချိန်ချောင်းနေပါတယ
်ဒီသားရရှင်ကကျပ်ငွေ3000ငနဲ့လိုက်ပြီးတော့တောင်းခံနေပါတယ်ဆိုပြီးရေးလာတာပါသူကတော့စစ်မှုမထမ်းခြင်းမထမ်းခြင်းနဲ့သူပေးရတဲ့ငွေကြေးပမာဏလို့တော့ပြောမလာပါဘူးเนาะစာကတူတူပဲဖြစ်ပြီးပြည့်ပြည့်စုံစုံလဲတော့ရေးမထားပါဘူးဒီတိုင်းချောင်းမှုကလည်းဖန်မမှန်ဆိုတာမသိရပါဘူးဒါမဲ့လည်းတိုင်ချားလာတဲ့သူရှင်တော့သက်ဆိုင်ရာကစုံစမ်းပေးဖို့တာဝန်ရှိပါရဲ့เนาะတော်ရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမဘေးစာကဏ္ဍကိုမရိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဒီကနေ့ညအတွက်နောက်ဆုံးကြံရှိတဲ့ကမ္ဘာထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်အီဂျစ်နိုင်ငံကရှေးဟောင်းပြလိုက်တစ်ခုမှာပုံရိပ်စစ် Augmented Reality နည်းပညာကိုသုံးပြီးတော့ပြလိုက်မှာပြသထားတဲ့မပြည့်စုံတဲ့ပစ္စည်းတွေကိုအကောင့်အတိုင်း Mobile ဖုန်းတွေနဲ့ကြည့်နိုင်ပါပြီအမေရိကန်နိုင်ငံတောင်ကယ်ရိုင်းနားပြည်နယ်ကသုတေသနဓာတ်ခွဲခန်းမှာတော့ဒီလွတ်မြောက်သွားတဲ့မြောက်မ43ကောင်ကိုလိုက်လံဖမ်းဆီးခဲ့တာမှာ32ကောင်ပြန်မိခဲ့ပြီးတော့12ကောင်လွတ်နေပါတယ်ဒီလိုကဘာလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မတ်မြသစင်အောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အီဂျစ်နိုင်ငံကရှေးဟောင်းပြရတဲ့အခုမှာပုံရိပ်စစ် Augmented Reality နည်းပညာကိုသုံးပြီးပြရိုက်မှာပြသထားတဲ့မပြေစုံတဲ့ပစ္စည်းတွေကိုအကောင့်တိုင်းမိုဘိုင်းဖုန်းတွေနဲ့ကြည့်နိုင်ပါပြီ Facebook ရဲ့ Mike Meta Company နဲ့အီဂျစ်ကဘာနဲ့ခီးသွွားဝန်ကြီးဌာနပူးပေါင်းဖန်တီးခဲ့တာဖြစ်ပြီးတော့အခုလိုပုံရိပ် CAR နည်းပညာနဲ့လူငယ်တွေကိုဆွဲဆောင်နိုင်မှာဖြစ်တဲ့အပြင်မပြေစုံတဲ့အကျိုးပေးပစ္စည်းတွေကိုလည်းအကောင့်တိုင်းကြည့်နိုင်မယ်အတွေ့အကြုံရရှိစေပါတယ် Revival ပြန်လည်စမ်းသစ်ဖော်ထုတ်ခြင်းလို့နာမည်ပေးထားတဲ့ဒီစီမံချက်ဟာအီဂျစ်ပြရိုက်တွေနည်းပညာသုံးပြတာကမ္ဘာပထမဆုံးလည်းဖြစ်ပါတယ်။ပုံရိပ်တွေကိုအင်္ဂလိပ်ဘာသာနဲ့ရောအာရဗ်ဘာသာစကားနဲ့ရောကြည့်ရှုနိုင်မှာဖြစ်ပါတယ်။အခုလိုနည်းပညာကြောင့်အီဂျစ်ကမ္ဘာလက်ခီးသွွားလုပ်ငန်းတိုးတက်စေမှာဖြစ်ပြီးယဉ်ကျေးမှုဆိုင်ရာအသိပညာပေးအစီအစဉ်ကိုလည်းတိုးတက်စေပါတယ်။လူငယ်တွေအနေနဲ့လည်းအီဂျစ်နိုင်ငံသမိုင်းကြောင်းကိုလေ့လာနိုင်ပြီးရှေးခေတ်လူနေမှုသမိုင်းကြောင်းတွေကိုလည်းစိတ်ဝင်စားလာစေပါတယ်ရှင်။
ပြီးခဲ့တဲ့အပတ်ကအမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ကသုတေသနဓာတ်ခွဲခန်းမှာမွေးမြူထားတဲ့မြောက်မ43ကောင်လွတ်မြောက်သွားတဲ့အတွက်လိုက်လံဖမ်းဆီးခဲ့တာမှာ32ကောင်ပြန်ဖမ်းမိပြီး12ကောင်လွတ်နေပါတယ်။မြန်မာစီးမြို့ကလေးမှာရှိတဲ့ Alpha Genesis ဓာတ်ခွဲခန်းကလွတ်မြောက်သွားတာဖြစ်ပြီးတော့ Reset Markets အမျိုးအစားမြောက်အမတွေကြီးဖြစ်ပါတယ်။လူဦးရေ 2,000 လောက်ပဲနေထိုင်တဲ့ရမစီးမြို့ကရဲဌာနကတော့လွတ်မြောက်သွားတဲ့မြောက်တွေကိုကူညီလိုက်လံဖမ်းဆီးပေးနေပြီးဒေသခံတွေကိုအိမ်တွေမှာတကားတော့ခတ်ပြီးနေဖို့နဲ့မြောက်တွေကိုမချင်းကပ်ဖို့နှိုးဆော်ထားပါတယ်။မြောက်တွေဘလို့လွတ်မြောက်သွားတယ်လဲဆိုတာကိုရဲဘက်ကမပြောပေမဲ့လည်းအဲ့ဒီကုမ္ပဏီဝန်ထမ်းတဦးကမြောက်လောင်အိမ်ကိုတေချာတော့မခတ်ခဲ့တာကြောင့်ဖြစ်တဲ့အကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒီလွတ်မြောက်သွားတဲ့မြောက်တွေဟာဓာတ်ခွဲစမ်းသပ်မခံရသေးသလိုရောဂါပိုးမွားတွေလည်းတည်ဆောင်ထားတာမရှိတဲ့အကြောင်း Alpha Genesis ကုမ္ပဏီကပြောဆိုထားတဲ့အကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါရခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့ကသဘာဝတမိုင်းပြရိုက်မှာ Tyrannosaurus Rex ဒိုင်နိုဆောရုပ်ထုကြီးကို Christmas သုံးမွေအနွေးတွေနဲ့အုပ်ထုပ်ဝတ်ဆင်ထားပြီး Christmas ရာသီအပြင်ဆင်တွေကိုစတင်လိုက်ပါတယ် T-Rex ဒိုင်နိုဆောကြီးဝတ်ဆင်ထားတဲ့ Christmas အနွေးတွေရဲ့အရှိပဲမှာ ပြားရိုက်ကနောက်ဆုံးပြထားတဲ့ Fun the Diplodocus Dippy လို့နာမည်ပေးထားတဲ့ဒိုင်နိုဆောလေးရဲ့ပုံကိုသုံးမွေထိုးထားပါတယ်။အခုလို Christmas သုံးမွေအနွေးတဲ့ဝတ်ဆင်ပေးတာလေးနှစ်မြောက်ဖြစ်ပြီးတော့ပြားရိုက်မှာရှိတဲ့နောက်ဆုံးရောက်အယူတီကိုထုတ်ကြွားဖို့အခွင့်အရေးလည်းဖြစ်တယ်လို့ပြားရိုက်ရဲ့အမတ်တရားပစ္စည်းလက်လီရောင်းချရေးမန်နေဂျာကပြောပါတယ်။ဒိုင်နိုဆောဟုလို့ရတဲ့ Christmas သုံးမွေအနွေးတဲ့ယူဖန်တီးဖို့အတွက်လူအမျိုးများအချိန်ယူခဲ့ရပြီးအနောက်ဘက်မှာစစ်တပ်ထားတယ်လို့လည်းသူကပြောပါတယ်။ UK အခြေစိုက် Not Just Clothing Company ကဒီသုံးမွေအနွေးတဲ့ကြီးကိုတာဝန်ယူဖန်တီးပေးခဲ့ပြီး Christmas ရာသီတစ်လျှောက်လုံးဒီပြရိုက်မှာရှိတဲ့ Dinosaur ပြကန်းကိုလာကြည့်သူတွေအနေနဲ့ဒီ T-Rex Dinosaur ကြီးကိုလည်းအခမဲ့ကြည့်ရှုနိုင်ပါတယ်ရှင
်။သွေးဆုပ်တဲ့လင်းနှုတ်ငှက်တွေဟာတခြားအစားအသောက်မလိုပဲသွေးတမျိုးနဲ့စုပ်ယုံနဲ့လိုအပ်တဲ့စွမ်းအင်ကိုရနိုင်တဲ့အကြောင်းကနေဒါနိုင်ငံတော်ရန်တိုစကာဘာရိုတိုက်ကတူကလေးလာချက်တစ်ခုကဖော်ထုတ်လိုက်ပါတယ်။နို့တိုက်တတဝါတွေကိုသွေးဆုပ်လေးရှိတဲ့သွေးဆုပ်လင်းနှုတ်ငှက်တွေဟာသွေးကပါတဲ့ပရိုတင်းအသားဓာတ်ကိုသုံးပြီးခန္ဓာကိုယ်လှုပ်ရှားမှုတွေလုပ်တဲ့အကြောင်းဖော်ထုတ်ခဲ့တာပါ။သူတို့ရဲ့လေးလာတွေ့ရှိချက်ကို Biology Letters ဇီဝဗေဒပေးစာများချာနယ်မှာရေးသားခဲ့ပါတယ်။တခြားတတဝါတွေမှာတော့ကာဘိုဟိုက်ဒရိတ်ကဆီဒတ်နဲ့lipid acidate တွေကိုခန္ဓာကိုယ်လှုပ်ရှားမှုများတဲ့အခါမှာသုံးပြီးအခုသွေးဆုပ်တဲ့လင်းနှုတ်ငှက်မှာတော့သွေးကရတဲ့ amino acid ကိုချက်ချင်းသုံးနိုင်တာပါဒါကိုသိရဖို့အတွက်လင်းနှုတ်ငှက်ကိုအပြည့်ဆက်ပေါ်မှာပြေးခိုင်းပြီးအထူးပြုလုပ်ထားတဲ့ isotope တွေပါတဲ့သွေးကိုလင်းနှုတ်ငှက်ကိုတိုက်ပြီးတော့လင်းနှုတ်ငှက်ရဲ့ oxygen ရှူနှုန်းနဲ့ carbon dioxide ဓာတ်ငွေထုတ်လုပ်မှုနှုန်းကိုတိုင်းတာတာပါမက္ကဆီကိုနိုင်ငံတောင်ပိုင်းနဲ့အလဲပိုင်းအမေရိကတိုက်နိုင်ငံတွေမှာအခုလိုသွေးဆုပ်လင်းနှုတ်ငှက်ကိုတွေ့ရလေရှိပြီးတော့ဒီငှက်တွေဟာနို့တိုက်တတ္တဝါတွေဖြစ်တဲ့နွားတွေဝက်တွေမြင်းတွေကိုသွေးဆုပ်လေရှိပါတယ်ခင်ဗျာ
ထူးခြားဆက်များသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မတ်မြစီစဉ်အောင်လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်သောရရှင်နေနေနဲ့ကျွန်တော် VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကတဆင်ဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံကြားပြိုင်ဆိုင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုကြဖို့အရေးကြီးတယ်လို့ပြည်ဦးနိုင်ငံလီမန်မြို့မှာကျင်းပတဲ့အာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးအပိုင်ညီလာခံမှာတည်ထောင်တွေ့ဆုံကြတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကပြောလိုက်ပါတယ်။ကမ္ဘာမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးဟာအရေးကြီးဆုံးဖြစ်သလိုရှင်ပြိုင်မှုတွေကနေပိပခတ်တွေကိုဥတီမသွားအောင်ရှောင်ရှားဖို့ခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကအလေးထားပြောခဲ့တာပါ။တရုတ်သမ္မတကလည်းအလားတူသဘောထားမျိုးပြောကြားပြီးကမ္ဘာကြီးတစ်ခုလုံးအကျိုးစီးပွားကိုဦးစားပေးပြီးမတည်ငြိမ်တဲ့ကမ္ဘာကြီးအတွက်တရားမှုတွေနဲ့အပေါင်းလက္ခဏာဆောင်တဲ့စွမ်းရည်တွေဖြစ်တင်းမှုလိုတယ်လို့လည်းပြောဆိုခဲ့ပါတယ်ယူကောက်ကန်သမ္မတဒေါ်နယ်ထရန့်ကအစိုးရအသစ်အတွက်ပြင်ဆင်နေရမှာစွမ်းအင်ဝန်ကြီးဌာနကိုဦးဆောင်မှုရင်းနှံလုံခြုံဝန်ဆောင်မှုကုမ္ပဏီပိုင်ရှင်ခရစ်စရိုက်ကိုရွေးချယ်လိုက်ပါတယ်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့ခြေဆိုင်လီဘာတီအင်နာဂျီအမှုဆောင်ရာရှိချုပ်ရိုက်ကိုရွေးချယ်တဲ့အကြောင်းစင်နေကပဲတည်ယဝင်ကြေညာလိုက်တာပါဂါဇာဒေသမှာအစ္စရေးညဘက်လေကြောင်းတက်ခတ်မှုကြောင့်လူ၁၂ယောက်သေဆုံးကြောင်းပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေဒီနေ့ပဲပြောလိုက်ပါတယ်။လေဗနွန်မှာတော့ဘေရုတ်မြို့တောင်ဘက်မြို့စုံကအနည်းဆုံးအဆောက်အဦ၇ခုမှာလူတွေကိုဘေးလွတ်ရာရှေ့ပြောင်းကြဖို့စစ်တပ်ကသတိပေးပြီးနောက်ဒီကနေ့တနင်္လာနေ့စောပိုင်းမှာပဲအစ္စရေးကတိုက်လေယာဉ်တွေနဲ့တက်ခတ်ခဲ့ကြပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်နယ် TN1 လို့ဖြစ်ပါတယ် VOA American အတန်ရတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမ်းမီတာ190 kHz 1585တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the